Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်ဖေဖော်ဝါရီလ9ရက်အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းစုံမီတာ32 40နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုညနေ့မနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့ဆုမျက်မှုပါရှင်။ပြည်ဝင်ခွင့်ယာယီပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြန်ပြီးတော့မပြဋ္ဌာန်းဖို့အတွက်ကုမ္ပဏီပေါင်း100နီးပါးအပြင်ပြည်내နှစ်ခုနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းနှစ်ယောက်တို့ကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အယူခံတရားရုံးကိုရှောက်ထားခဲ့ကြပါတယ်။သမ္မတထရမ့်ဗြိတိန်ကိုသွားတဲ့အခါမှာဒီလွှတ်တော်မှမိန့်ခွန်းပြောမှာကိုအပြင်းထန်ကန့်ကွက်တယ်လို့ဗြိတိန်နိုင်ငံရဲ့အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်ဒီလိုမျိုးထိတ်တန့်ရောက်တဲ့တဲ့တွေကိုကိုစော်ဝင်းလှိုင်နဲ့အကြေညာပေးပါမယ်ရှင
်အခုမနက်ခင်းနာဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင့်မြန်ချက်တွေထဲမှာတော့တောင်တရုတ်ပင်လယ်ရေးအမေရိကန်ကစီရေးရမဟုတ်သေးပဲတန်တမန်ရေးနဲ့ဖြစ်ရှင်းမယ်ဆိုတဲ့အပေါ်တရုတ်အစိုးရကကြိုဆိုလိုက်ပါတယ်တခါရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့တော့
mass gang rapes killings including of babies and young childrenbrutal beatings disappeared
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောခွင့်ရအမျိုးသမီးရဗီနာရှမ်ဒါဆန်နီကရိုဟင်ဂျာတွေလူခွင့်ရေးချိုးဖောက်ခံရမှုနဲ့ပတ်သက်လို့သတင်းတောက်တွေကိုပြောပြခဲ့တာကိုလည်းနားဆင်ကြရမှာပါထိုင်းနိုင်ငံတွင်ကတစ်နှစ်နီးပါးလှုပ်အားကမရတဲ့မြန်မာလူ့သမား30နီးပါးရော်ကျင်းငွေပြန်ရအောင်ဘလို့ကြိုးပမ်းခဲ့ကြတယ်လဲဆိုတာနဲ့အတူစက်မှန်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ဒီလိုစီစဉ်တွင်မတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုစော်ဝင်းလိုင်တို့ကကြေညာပါမယ်ရှင်
မွတ်စလင်နိုင်ငံခုနှစ်ခုကနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြန်ပြီးတော့မပြဋ္ဌာန်းဖို့အတွက်ကုမ္ပဏီပေါင်း100နီးပါးအပြင်ပြည်내နှစ်ခုနဲ့နိုင်ငံခြားရေးဝန်ကြီးဟောင်းနှစ်ယောက်တို့ကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အယူခံတရားရုံးမှာရှောက်ထားခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့ John Kerry နဲ့ Madeleine Albright တို့အပါအဝင်ဩဇာညောင်းတဲ့ဒီမိုကရက်တွေကသမ္မတရဲ့အမိန့်ဟာအသေးအချာစဉ်းစားလုပ်ခဲ့တာမဟုတ်ဘူးလက်တွေ့ကျင့်သုံးတဲ့နေရာမှာအားနည်းချက်တွေများတယ်ရှင်းလင်းမှုမရှိဘူးလို့ထောက်ပြပြီးတော့သမ္မတရဲ့လုပ်ပိုင်ခွင့်အမိန့်ကိုဆက်ပြီးတော့တားဆီးထားပေးဖို့အတွက်အမေရိကန်အနောက်ဘက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးကိုသဘောထားထင်မြင်ချက်ပေးပို့ခဲ့ကြပါတယ်သမ္မတထရမ့်ရဲ့အမိန့်ဟာအမေရိကန်ကိုပို့ပြီးတော့လုံခြုံစေမယ့်အစားနိုင်ငံတော်ရဲ့လုံခြုံရေးကိုထိခိုက်စေတယ်လို့သူတို့အနေနဲ့မြင်ကြောင်းအကြောင်းပြချက်ပေးခဲ့ပါတယ် Apple, Facebook, Google, Microsoft နဲ့ Twitter အပါအဝင်နည်းပညာကုမ္ပဏီပေါင်း68ခုကလည်းသမ္မတရဲ့ပြည်ဝင်ခွင့်တားမြစ်ချက်တွေကြောင့်သူတို့ရဲ့လုပ်ငန်းတွေကိုတိတိတတ်တာထိခိုက်တယ်လို့ဆိုပြီးတော့ယာယီဖယ်ရှားထားတဲ့သမ္မတရဲ့အမိန့်ကိုပြန်လည်အသက်မသွင်းဖို့အတွက်အမေရိကန်အနောက်ဘက်ချမ်းအယူခံတရားရုံးကိုလက်မှတ်ရေးထိုးအယူခံပေးပို့ခဲ့ပါတယ်အမေရိကန်တဲကိုအကြမ်းဖက်သမားတွေဝင်မလာအောင်လို့ဆိုပြီးတော့သမ္မတကပြည်ဝင်ခွင့်ယာယီတားမြစ်ချက်ကန့်သတ်မိန့်ကိုပြီးခဲ့တဲ့လကွန်ပိုင်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်သမ္မတရဲ့အမိန့်ကိုဝါရှင်တန်ပြည်နယ်တရားသူကြီး James Robert ကပြီးခဲ့တဲ့သတင်းပတ်တုန်းကယာယီတားဆီးခဲ့ပါတယ်သမ္မတရဲ့ပြည်ဝင်ခွင့်တားမြစ်မိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့သမ္မတထရမ့်အစိုးရရဲ့တောင်းဆိုချက်ကိုအယူခံတရားရုံးကတနင်္ဂနွေနေ့ကပယ်ချပါတယ်သမ္မတရဲ့အမိန့်ဟာဖွဲ့စည်းပုံကိုချိုးဖောက်ရာရောက်တယ်လို့ဆိုပြီးတော့မင်နီဆိုတာပြည်နယ်နဲ့ဝါရှင်တန်ပြည်နယ်တွေမှာတရားစွဲဆိုထားတဲ့အမှုတွေအပေါ်ဟာဝိုင်ပြည်နယ်တခါဥပဒေပညာရှင်တွေနိုင်ငံသားလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကလည်းထောက်ခံကြပါတယ်ဒီအမှုနဲ့ပတ်သက်လို့တက်ဆိုင်နေတဲ့သူတွေအနေနဲ့သူတို့ရဲ့ထင်မြင်ချက်တွေကိုအနောက်ဘက်ချမ်းအယူခံတရားရုံးစီကိုတနင်္လာနေ့နောက်ဆုံးထားပြီးတော့ပေးပို့ရမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့စစ်တပ်ကိုအပြည့်အဝထောက်ပံ့ပေးတော့မှာဖြစ်ကြောင်းဖလော်ရီဒါပြည်နယ်တမ်ပါမြို့မက်ဒီလ်လေတာအခြေစပ်စခန်းမှာရှိတဲ့ဆန်ကွန်လို့ခေါ်တဲ့အမေရိကန်စစ်တပ်ဗဟိုကူကဲဌာနချုပ်ကိုတလင်းနာနေကသွားရောက်လက်ပတ်စင်ပြောကြားတဲ့မင်းကွန်းအတွင်းထည့်သွင်းပြောကြားလိုက်ပါတယ
် The men and women of the United States military provide the strength to bring peace to our troubled
တိုင်းပြည်အခက်အခဲတွေနဲ့ရင်ဆိုင်နေရခြင်းတွေမှာပြည်ရင်းညံ့မှုရရှိရေးအတွက်အမေရိကန်တပ်ဖွဲ့ဝင်အမျိုးသားအမျိုးသမီးတွေကဆွမ်းဆောင်ပေးခဲ့ကြကြောင်းစစ်တပ်ရဲ့အနောက်မှာသူ့အနေနဲ့မရက်တီပြီးထောက်ပံ့ပေးသွားမှာဖြစ်ကြောင်းကျွန်တို့တို့ဟာတိုင်းပြည်ကိုချစ်ကြသူတွေကျွန်တို့တို့ရဲ့ပြည်သူတွေအပေါ်မှာသစ္စာရှိကြသူတွေဖြစ်ကြောင်းကျွန်တို့တို့အနေနဲ့နိုင်ငံတော်အလံကိုလည်းလေးစားကြောင်းကျွန်တို့တို့ရဲ့ရိုးရာဒလိထုံနှံကိုချီးကျူးဂုဏ်ပြုသလိုကြဆုံးသွားကြတဲ့သူရဲကောင်းတွေကိုလေးစားဂုဏ်ပြုကြောင်းခမရတို့အားလုံးဟာကျွန်တို့တို့ရဲ့သူရဲကောင်းတွေဖြစ်ကြောင်းစစ်တီတွေကိုသမ္မတထရန့်ကပြောကြားခဲ့ပါတယ်တပ်ဖွဲ့ဝင်တွေနဲ့ဒူနေလဲစားစားပြီးတဲ့နောက်ပြောကြားတဲ့မင်းကွန်းတွင်နေတော့မှာမိတ်တပ်ဖွဲ့ကိုသူ့အနေနဲ့အလေးနဲ့ထောက်ခံကြောင်းသမ္မတက ပြောပါတယ်ဒါပေမဲ့ NATO အဖွဲ့ဝင်တိုင်းပြည်ဒီဒီကသူတို့ထည့်ဝင်ရမယ့်ဗန္ဒာငွေကိုအပြည့်အဝထည့်သွင်းကြဖို့လိုအပ်ကြောင်းလည်းပြောပါတယ်ဒါပြင် IS Islamic စစ်သွေးကြောအဖွဲ့အကြောင်းလည်းသမ္မတထရန့်ကထည့်သွင်းပြောကြားသွားတာမှာအဲ့ဒီအဖွဲ့ဟာတကဘာလုံးအတိုင်းအတာနဲ့လူတွေအစုလိုက်ပြောင်းလဲတပ်ဖြတ်တဲ့စစ်ပွဲကိုဆင်နွှဲနေတဲ့အဖွဲ့ဖြစ်တယ်လို့ပြောပါတယ်ဒီခေတ်စဉ်အတွင်းစံကွန်တာဝန်ရှိသူတွေကသမ္မတထရန့်ကိုသူတို့လုပ်ငန်းစဉ်တွေအကြောင်းရှင်းလင်းတင်ပြကြမှာဖြစ်ပါတယ
်အမေရိကန်နိုင်ငံသားရေးဌာနအနေနဲ့အခုသတင်းတစ်ပတ်လုံးနေ့စဉ်သတင်းစာရှင်းလင်းပွဲလုပ်ဖို့အစီအစဉ်မရှိဘူးလို့ပြောကြားလိုက်ပါတယ်နိုင်ငံကြားရေးဌာနအနေနဲ့မီဒီယာတွေရဲ့မေးမြန်းမှုတွေကိုဆက်ပြီးတော့တုံ့ပြန်ဖြေကြားသွားမှာဖြစ်ပေမဲ့ February 6ရက်နေ့ကနေပြီးတော့10ရက်နေ့အထိပုံမှန်နေ့စဉ်သတင်းစာရှင်းလင်းပွဲကိုလုပ်မှာမဟုတ်ဘူးလို့နိုင်ငံကြားရေးဌာနယာယင်ပြောခွင့်ရ Mark Donner က VOA ကိုပြောပါတယ်နေ့စဉ်သတင်းစာရှင်းလင်းပွဲတွေအမြန်ဆုံးပြန်လုပ်နိုင်ဖို့အတွက်ကိုလည်းတာဝန်ရှိသူတွေကစ조사နေတယ်လို့သူကပြောပါတယ်အခုလိုမျိုးနိုင်ငံကြားရေးဌာနကပုံမှန်သတင်းစာရှင်းလင်းပွဲတွေကိုရက်ရှည်ဖြတ်တာဟာအရင်ကအစိုးရတွေလက်ထက်မှာတခါမှမဖြစ်ခဲ့ဘူးပါဘူးAmerican နိုင်ငံကြားရေးဌာနမှနောက်ဆုံးသတင်းစာရှင်းလင်းပွဲလုပ်ခဲ့တာကတော့သမ္မတ Trump တရားဝင်သမ္မတယာဒူမယူခင်တရားဖြစ်တဲ့ January 19ရက်နေ့တုန်းက Obama အစိုးရရဲ့နိုင်ငံကြားရေးဌာနပြောခွင့်ရ John Kirby နောက်ဆုံးလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲဖြစ်ပါတယ်ရှင်
။ American သမ္မတ Donald Trump အခုနှစ်နောက်ပိုင်း Britain ကိုတရားဝင်အလဲပလာရောက်တဲ့အခါလွှတ်တော်မှာစကားပြောခွင့်ပေးမယ့်ကိစ္စကိုသူ့အနေနဲ့အပြင်းထန်ဆန့်ကျင်ကန့်ကွက်ကြောင်းဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားလိုက်ပါတယ်လွှတ်တော်မှာစကားပြောကြားခွင့်ဟာအလိုအလျောက်ရရှိနိုင်တဲ့အခွင့်အရေးမျိုးမဟုတ်ပဲအဲ့ဒီအခွင့်အရေးရနိုင်အောင်စ조사လှုပ်ဆောင်ယူရတဲ့အခွင့်အရေးဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကိုကတင်းလာနေမှာပြောပါတယ်သမ္မတထရန့်ကမွတ်စလင်အများစုနေထိုင်တဲ့ခုနှစ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်အရာကြီးပိတ်ပင်တဲ့သမ္မတရဲ့အမိန့်ကြေညာချက်မထုတ်ပြန်ခင်ကလည်းလွှတ်တော်မှာစကားပြောကြားဖို့ဖိတ်ကြားချက်ကိုသူဆန့်ကျင်မှာဖြစ်ကြောင်းပြည်ဝင်ခွင့်ယာယီပိတ်ပင်မှုထုတ်ပြန်ပြီးတဲ့နောက်မှာတော့ဒီဖိတ်ကြားချက်ကိုပို့ပြီးတော့ဆန့်ကျင်လိုစိတ်ပြင်းပြလာကြောင်းဂျွန်ပါကိုကပြောပါတယ်ဗြိတိန်အမေရိကန်နိုင်ငံဆက်ဆံရေးကိုသူ့အနေနဲ့တံပိုးထားပေမဲ့လူမျိုးရေးခွဲခြားဆက်ဆံခြင်းကြားမခွဲခြားဆက်ဆံခြင်းတွေကိုဆန့်ကျင်မှုနဲ့တရားဥပဒေရှင်းမောက်မှာအားလုံးတန်းတူညီမျှစွာတည်ရှိမှုနဲ့လွတ်လပ်တဲ့တရားစီရင်ရေးစနစ်တည်ရှိမှုစတဲ့ကိစ္စရပ်တွေဟာအလွန်အရေးပါကြောင်းလဲဂျွန်ပါကိုကပြောပါတယ်ဗြိတိန်လွှတ်တော်မှာစကားပြောခွင့်ရရေးအတွက်တခြားအရေးပါတဲ့ပုဂ္ဂိုလ်တွေရဲ့ထောက်ခံမှုရရှိဖို့လိုအပ်တယ်လို့House of Commons လို့ခေါ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌကလည်းသဘောတူလက်ခံပေးရမှာဖြစ်ပါတယ
် VOA American တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံလွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အခု February 28ရက်နေ့မှာကျင်းပဖို့ရထားတဲ့27ရာစုပင်လုံးငင်းချမ်းရေးဒုတိယအကြိမ်ကြီးလာခံကြရင်တက်ရောက်ဆွေးနွေးကြသူအလို့အနေနဲ့အပြုသဘောဆောင်စိတ်ဓာတ်နဲ့ဆွေးနွေးစေလိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။သူအနေနဲ့ NLD ပါတီအတွက်လုံနေခြင်းမဟုတ်တယ်လို့အစိုးရအတွက်လုံနေတာလည်းမဟုတ်ပဲဖြီတောင်စုကြီးပေါ်ထွန်းလာဖို့လုံနေတာဖြစ်တယ်လို့တင်းနှလာနေကကျင်းပခဲ့တဲ့ဖြီတောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးမှာတော်အောင်ဆန်းစုကြည်ကပြောကြားခဲ့တာဖြစ်ပါတယ်။28ရက်နေ့မှာကျင်းပဖို့ရထားတဲ့ပင်လုံးငင်းချမ်းရေးဒုတိယညီလာခံကြရင်တနိုင်ငံလုံးအပြစ်ရရေး NCA စာချုပ်မှာလက်မှတ်မထိုးထားတဲ့အဖွဲ့တွေတော့ပါဝင်နိုင်မှာမဟုတ်ပါဘူး။ညီလာခံတွေ့ရောက်ခွင့်မရတဲ့အဖွဲ့တွေကို NCA စာချုပ်မှာလက်မှတ်ထိုးနိုင်ရေးအတွက်ညှိနှိုင်းဆွေးနွေးဖို့နဲ့လက်မှတ်ရေးထိုးပြီးသွားရင်တော့6လတစ်ချိန်ကျင်းပမယ့်ညီလာခံမှာပါဝင်နိုင်ဖို့အတွက်ကိုလည်းတင်းနှင်းလာနေတော့ကနေပြည်တော်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်ရှင်။
လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရှိရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလူငုံရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပြီးလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးရောက်နိုင်တယ်လို့ဖော်ပြထားပါတယ်။အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာပါတွေ့ရှိချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအနေနဲ့လွန်စွာဆွေးနွေးမကင်းဖြစ်ရတဲ့အကြောင်းရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ကြောင်းစွပ်စွဲချက်တွေနဲ့ပတ်သက်လို့လွန်စွာဆွေးနွေးမကင်းဖြစ်တဲ့အကြောင်းကိုအစဉ်တစိုက်အမေရိကန်ပြည်ထောင်စုကထုတ်ဖော်အတည်ပြုခဲ့တဲ့အကြောင်းနိုင်ငံရေးဌာနအရှိအရှာရေးရာပြောခွင့်ရအမျိုးသမီးကတီနာအာရမ်စကာတနင်္လာနေ့မှာပြောပါတယ်အော်တိုဘာလအစောပိုင်းတုန်းကရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းတွေတိုက်ခတ်ခံရပြီးမြန်မာပြည်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းပြီးအခုလိုအစီရင်ခံစာထုတ်ပြန်ခဲ့တာပါဒီတော်တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တို့မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မလေးရှားနိုင်ငံကနေစာနာရေးခံတဲ့ဆေးဝါးအကူအညီတွေတည်ဆောင်လာတဲ့ Food Flotilla for Myanmar လို့အမည်ပေးထားတဲ့တင်မော့ဟာမူလကရန်ကုန်စစ်ကမ်းကိုအခုလ၈ရက်နေ့မှာဆက်ရောက်ဖို့ရှိပေမဲ့ရာသီဥတုဆိုးဝါးမှုကြောင့်စီစဉ်ထားတဲ့တရက်နောက်ကျပြီးဖေဖော်ဝါရီလ၉ရက်နေ့မှာအစောဆုံးရောက်နိုင်မယ်လို့လူသားချင်းစာနာတဲ့အထောက်အကူပေးရေးအစီအစဉ်ကိုဥဆောင်သူတွေကပြောပါတယ်
မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတွေကကလင်းငယ်တွေဆက်လက်ရှင်သန်နိုင်ရေးအတွက်ကိုအရေးပေါ်လိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့အမေရိကန်ဒေါ်လာ42သန်းရန်ပုံငွေလိုအပ်တယ်လို့ကုလသမဂ္ဂကလေးသူငယ်များကုညီဆောင်ရှောက်ရေးအဖွဲ့ UNICEF ကကမ္ဘာအလှူရှင်တွေကိုပန်ကြားလိုက်ပါတယ်2019ခုနှစ်အတွင်းကလေးငယ်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်နေကြောင်းတင်ပြတဲ့အစီရင်ခံစာထဲမှာမြန်မာနဲ့မြောက်ကိုရီးယားနိုင်ငံကကလေးတွေရဲ့အခြေအနေကိုအသားပေးဖော်ပြထားပါတယ်မြန်မာနိုင်ငံကပြည်နယ်3ခုမှာကာလကြာရှည်ဖြစ်နေတဲ့ပဋိပက္ခတွေကအိုအိမ်ပြေထွက်ပြေးနေရသူ2,200ထက်မနည်းရဲ့အခြေအနေတွေကိုပို့ပြီးတော့စိုးစီတယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့မှာကလေးငယ်တွေဟာလူသားချင်းစာနာမှုအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ထောက်ပြပါတယ်။ရခိုင်ပြည်နယ်ထဲမှာဆိုရင်တော့အထူးသဖြင့်ရိုဟင်ဂျာကလေးတွေအတွက်အကူအညီလိုအပ်နေတယ်လို့ဆိုပါတယ်။ဘာသာရေးနဲ့လူမျိုးရေးခွဲခြားမှု၊အမျက်ထုတ်မှု၊အလွန်အမင်းဆင်းရဲမွဲတင်မှု၊တဘာဝဘေးဒဏ်၊နိုင်ငံမဲ့ပြဿနာ၊လူကုန်ကူးမှုပြဿနာနဲ့ထောက်ပံ့ကူညီမှုတွေမရနိုင်တဲ့အခြေအနေတွေကပဋိပက္ခတွေကိုရေစေရှည်တဲ့အကြောင်းတရားတွေဖြစ်တယ်လို့ UNICEF ကပြောထားပါတယ်။မြန်မာနိုင်ငံထဲမှာအခြေအနေအဆိုးဆုံးဖြစ်နေတဲ့ကလေးငယ်ပေါင်း 32,000 လောက်အတွက်ရန်ပုံငွေအလှူထည့်ကြဖို့အတွက် UNICEF ကပန်ကြားတာပါ2019ခုနှစ်အတွက်အကူအညီတွေရမယ်ဆိုရင်တော့ဆူဆူဝဝအဟာရချို့တက်နေတဲ့ကလေးတွေအတွက်ကုညီကုသမှုတွေပေးနိုင်မယ့်အပြင်စိတ်ပိုင်းရုပ်ပိုင်းကျန်းမာရေးတွေကိုလည်းကုညီဆောင်ရှောက်ပေးနိုင်မယ်လို့ဆိုပါတယ်ရှင
်ဖေဖော်ဝါရီလ9ရက် VOA ရဲ့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးခဲ့တာပါအခုမနေ့နားဆင်ရမယ့်သတင်းလွှာတွေရဲ့အရင်ဆုံးတောင်တရုတ်ပင်လယ်ရေပိုင်နဲ့အရင်နဲ့စားပါမယ်ရှင်။ရေပိုင်နဲ့ညင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်တို့ဘက်ကကျွန်းထုတွေဖန်တီးပြီးသူတို့ပိုင်နဲ့ဖြစ်ကြောင်းအတင့်ရဲရဲလှုပ်နေတာကိုအမေရိကန်ကစီးရဲနီးနဲ့တုံ့ပြန်စရာမလိုသေးတဲ့အကြောင်းအမေရိကန်ကာကွယ်ရေးဝင်ကြီး James Mattis ကပြောခဲ့တာကိုတရုတ်နိုင်ငံကကြိုဆိုခဲ့ပါတယ်။ဝင်ကြီး Mattis ကတန်တပန်နီးတွေနဲ့ဖြည့်ရှင်းဖို့ပြောတာဟာအပြုသဘောဆောင်တယ်လို့တရုတ်နိုင်ငံခြားရေးဝင်ကြီးဌာနပြောခွင့်ရကတနင်္လာနေ့မှာသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါနိုင်ငံတွေကြားအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲကရေပြင်ပိုင်နက်တွေနဲ့ပတ်သက်လို့အမေရိကန်ကာကွယ်ရေးဝင်ကြီးတဲ့သဘောထားနဲ့တရုတ်တို့ရဲ့တုံ့ပြန်ချက်အပြည့်စုံကိုမဆုမြတ်မွန်ကဆက်ပြီးပြောပြပါမယ်ရှင
်မြောက်ကိုရီးယားနျူကလ িয়ার အန္တရာယ်နဲ့တောင်တရုတ်ပင်လယ်ထဲကရေပြင်ပိုင်နက်အငင်းပွားနေတဲ့နေရာမှာတရုတ်တို့ကကျွန်းတူတွေဖန်တီးပြီးစီရေးအင်အားတည်ဆောက်နေချိန်မှာအမေရိကန်ကာကွယ်ရေးဝင်ကြီးတဲ့ James Mattis ကသူ့ရဲ့ပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်နဲ့တောင်ကိုရီးယားနဲ့ဂျပန်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာတွားရောက်ခဲ့တာပါဒေတာရင်းပေါ်ထားရှိတဲ့အမေရိကန်ရဲ့ကာကွယ်ရေးဆိုင်ရာကတိတွေအတိုင်းဆက်လက်ရပ်တည်သွားမယ်ဖြစ်တဲ့ဆိုတာကိုအမေရိကန်ကာကွယ်ရေးဝင်ကြီးကနှစ်နိုင်ငံစလုံးမှာထပ်ပြီးတော့အာမခံကတိပြုခဲ့ပါတယ်။ဂျပန်နိုင်ငံမှာဂျပန်ကာကွယ်ရေးဝင်ကြီးတိုမိုမီအီနာဒါနဲ့ဖေဗရူလာ၄ရက်နေ့ကတွေ့ဆုံခဲ့ပြီးတောင်တရုတ်ပင်လယ်ထဲကတရုတ်တို့ရဲ့လှုပ်ရက်အတွက်စိတ်ရင်းနှီးနဲ့တုံ့ပြန်စရာမလိုလောက်သေးဘူးလို့အခုလိုပြောကြားခဲ့ပါတယ
်။ So at this time we do not see any need for dramatic military moves.
လောလောဆယ်အချိန်မှာတော့စီအေးအရချက်ချင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်တို့လုံးဝမမြင်သေးပါဘူးတန်တမန်ရေးနီလန်းနေအားလုံးကိုအစွမ်းကုန်တုံးပြီးတော့ပြဿနာကိုတည်တည်ချာချာဖြေရှင်းဖို့ကြိုးစားရမှာပါနီလန်းမျိုးစုံလမ်းဖွင့်ပြီးဆွေးနွေးမှုတွေဆက်လုပ်သွားရပါမယ
်ပိုင်နဲ့အငင်းပွားနေတဲ့ရေပြင်ထဲမှာတရုတ်တို့ကကျွန်းတူတွေဖန်တီးပြီးတော့သူတို့ပိုင်နဲ့ဖြစ်ကြောင်းအတင့်ရဲစွာလှုပ်ပြနေတာကြောင့်အဲ့ဒီကျွန်းတူတွေစီကိုတရုတ်တို့မတော်နိုင်အောင်လို့ရေချောင်းပိတ်ဆို့မှုတွေလုပ်တဲ့နယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကသူ့ကိုယာရုခန့်တဲ့မသိလွှတ်တော်ကြားနာပွဲတုန်းကပြောခဲ့တာပါ Trump အစိုးရကလည်းမဟာဗျူဟာကျတဲ့နိုင်ငံတကာရေပိုင်နဲ့ကိုစည်ရင်းနီးသုံးပြီးကာကွယ်သွားရမယ်ဆိုတာမျိုးပြောကြားထားချိန်မှာကာကွယ်ရေးဝန်ကြီးသစ် Mattis ကတန်တမန်ရေးနီးနဲ့ရှေ့တန်းတင်ဖြည့်ရှင်းဖို့ပြောခဲ့တာကိုတရုတ်တို့ဘက်ကကြိုဆိုပါတယ်တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလျူကန်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်我相信这点信息就是说应该还是致力于通过外交的方式通过
အမေရိကန်ကာကွယ်ရေးဝန်ကြီးကတန်တမာရေးနီလန်းနဲ့တုံးပြီးအငင်းပွားမှုတွေကိုညှိနှိုင်းဖြည့်ရှင်းဖို့ပြောကြားခဲ့တာဟာအပြုသဘောလို့မှတ်ယူပါတယ်။တရုတ်နိုင်ငံနဲ့တောင်တရုတ်ပင်လယ်ပြင်ထိစပ်နေတဲ့နိုင်ငံတွေရဲ့စူးစမ်းအထောက်အမှုတွေကြောင့်တောင်တရုတ်ပင်လယ်ပြင်ကိစ္စကပုံမှန်ပြန်ဖြစ်နေပါပြီ။ပိုင်ဆိုင်မှုအငင်းပွားနေကြတဲ့နိုင်ငံတွေအကြားဆွေးနွေးတိုင်ပင်ပြီးခြားနားတဲ့အမြင်တွေကိုပိုဆိုးမတော့အောင်လုပ်နိုင်ခဲ့ပါပြီ။ဒေတာရင်းမှာဆက်လက်ငြိမ်းချမ်းရေးလုံခြုံတည်ငြိမ်နေအောင်တရုတ်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေပေါင်းပြီးစူးစမ်းဆောင်ရွက်နေပါတယ်။
ငါးရီပေါ်များပြီးရင်းနှီးတဲ့သဘာဝတန်ခွေကြောတွေရှိတဲ့ရေပြင်နယ်နိမိတ်တွေကိုမလေးရှား၊ဗီယက်နမ်၊ဖိလစ်ပိုင်၊ဘရူနိုင်းနဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်တယ်လို့အငင်းပွားနေကြပေမဲ့တရုတ်ကတော့အဲ့ဒီရေပြင်နယ်နိမိတ်အများစုကိုသူတို့ပိုင်တယ်လို့အခိုင်အမာပြောရုံနဲ့မကအဲ့ဒီနေရာတွေမှာကျွန်းတူတွေဖန်တီးနေတာပါအခုလိုအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ပြောကြားချက်နဲ့ပတ်သက်လို့ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကနိုင်ငံရေးသိပ္ပံဂုဏ်သူးဆောင်ပါမောက်ခကောက်တေယာကသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
် The affirmation that he gave in Tokyo one should be reassuring in other words keeping stability in the region on the South China Sea and stressing
တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့တန်တမာရေးနီးလန်းနဲ့ဖြည့်ရှင်းဖို့တိုကျိုမှာသူအလေးထားပြောခဲ့တာကဒေတာရင်းတည်ငြိမ်မှုပြတ်ပြားမသွားအောင်တန်တမာရေးနဲ့လှုပ်တဲ့နယ်ဆိုတာကိုပြသခဲ့တာဖြစ်ပါတယ်ဒေတာရင်းကျယ်ပြန့်တဲ့တခြားကိစ္စတွေနဲ့နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်အစိုးရကြားမှာခက်ခက်ခဲခဲအပေးအယူလုပ်ဆရာတွေရှိပါတယ်။ဒါပေမဲ့တန်တမာရေးနီးလန်းတွေဖွင့်ထားတဲ့ဆိုတာကိုအသိပေးလိုက်တာဖြစ်တယ်လို့နိုင်ငံရေးသိပ္ပံဂုဏ်သူဆောင်ပါမောက်ခကောက်တေယာပြောခဲ့တာဖြစ်ပါတယ်။တရုတ်နဲ့ဂျပန်ကြားအငင်းပွားနေတဲ့အရှိတရုတ်ပင်လယ်ကကျွန်းစုတွေနဲ့ပတ်သက်လို့တော့အမေရိကန်နိုင်ငံသားရေးဝန်ကြီးကဂျပန်တို့ဘက်ကရက်တီခဲ့ပါတယ်။ဂျပန်ဘက်ကဆန်ကားကူးလို့ခေါ်ပြီးတော့တရုတ်တို့ဘက်ကဒိုင်အိုယူလို့ခေါ်နေတဲ့လူသူမနေတဲ့ကျွန်းစုတွေအပေါ်ဂျပန်တို့ကထိန်းချုပ်ထားတာကိုအမေရိကန်ကအသိအမှတ်ပြုတယ်လို့ကာကွယ်ရေးဝန်ကြီး James Mattis ကဂျပန်ကာကွယ်ရေးဝန်ကြီးနဲ့တိုကျိုမြို့တော်မှာတွေ့ဆုံစဉ်ကပြောခဲ့တာပါအမေရိကန်နဲ့ဂျပန်နိုင်ငံတို့ကြားကာကွယ်ရေးသဘောတူညီချက်တွေထဲမှာအဲ့ဒီကျွန်းစုတွေလည်းအကျုံးဝင်တယ်လို့ကာကွယ်ရေးဝန်ကြီး Mattis ကပြောပါတယ်တရုတ်တို့ကတော့သူတို့အစဉ်အဆက်ပိုင်လာတဲ့ကျွန်းတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကမှားယွင်းပြောနေတာတွေကိုရပ်ပါလို့တိုက်တွန်းတုံ့ပြန်ခဲ့ပါတယ်အချုပ်အခြာပိုင်ဆိုင်မှုနဲ့ပတ်သက်လို့အမေရိကန်ဘက်ကပို့ပြီးတော့ရှုပ်ထွေးအောင်မလုပ်ဖို့နဲ့ဒေတာရင်းမတိမငြိမ်ဖြစ်စေမဲ့ကိစ္စတွေကိုအမေရိကန်အနေနဲ့ရှောင်ချဖို့တရုတ်ဘက်ကပြောကြားခဲ့တာပါအမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာဂျပန်မသွားခင်တောင်ကိုရီးယားနိုင်ငံကိုသွားခဲ့စဉ်ကလည်းအမေရိကန်ရဲ့ဒုံးလက်နဲ့ရန်ကာကွယ်ရေး THAAD-11 ကိုတောင်ကိုရီးယားမှာထားနိုင်ရေးကိစ္စရှေ့ဆက်ဖို့အတွက်တောင်ကိုရီးယားအစိုးရနဲ့ထပ်ပြီးတော့သဘောတူညီခဲ့ပါတယ်ရှင်
။မဆုမြမောင်ပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကလူ့အခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့အကြောင်း OHCHR ခေါ်လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကပြီးခဲ့တဲ့သတင်းပတ်တောက်ကြနေ့ကအစီရင်ခံစာထုတ်ပြန်ခဲ့တဲ့အပေါ်ဒီကျူးလွန်ချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုကလည်းစိုးရိမ်မကင်းဖြစ်ကြောင်းနဲ့တိတိကျကျစုံစမ်းဖော်ထုတ်ဖို့တနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြီး OHCHR ကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။အကြောင်းဆုံးကိုတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင
်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကဖေဖော်ဝါရီလ3ရက်နေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်ရှိရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပြီးလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးရောက်နိုင်တယ်လို့ဖော်ပြထားပါတယ်အခုလိုကုလသမဂ္ဂရဲ့အစီရင်ခံစာပါတွေ့ရှိချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနအနေနဲ့လွန်စွာဆွေးနွေးမကင်းဖြစ်ရတဲ့အကြောင်းရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းဆွတ်ဆွဲချက်တွေနဲ့ပတ်သက်လို့လွန်စွာဆွေးနွေးမကင်းဖြစ်တဲ့အကြောင်းကိုအစဉ်တစိုက်အမေရိကန်ပြည်ထောင်စုကထုတ်ဖော်အသိပေးခဲ့တဲ့အကြောင်းနိုင်ငံသားရေးဌာနအရှေ့အာရှရေးရာပြောခွင့်ရအမျိုးသမီးကတ်တီနာအာဒမ်စ်ကတနင်္လာနေ့မှာပြောပါတယ်။ဒါ့အပြင်ကုလသမဂ္ဂရဲ့အစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလေ့လာသုံးသပ်နေဆဲရှိတဲ့အကြောင်းဒါပေမဲ့ဒီတော့တွင်မြန်မာအစိုးရအနေနဲ့ဒီတွေ့ရှိချက်တွေကိုအလေးအနက်ထားပြီးဒေသခံတွေကိုအကာအကွယ်ပေးရမှာစတဲ့တဘို့ကြိုးပမ်းအားထုတ်ဖို့အပြင်ဒီဆွဆွချက်တွေကိုတိတိကျကျခိုင်လုံစွာစုံစမ်းစစ်ဆေးပြီးလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့ဒီကျူးလွန်ချိုးဖောက်မှုအကြောင်းတန်ကြားသူတွေကိုလည်းအကာအကွယ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းကြောင်းဖော်ပြထားပါတယ်အခုလိုပဋိပက္ခဖြစ်ပွားရာဒေတာကိုလူသားချင်းစာနာမှုအထောက်အကူနဲ့သတင်းယူခွင့်ပြန်လည်ပေးဖို့ကိုလည်းအစိုးရကိုထပ်လောင်းတောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမျိုးသမီးတွေနဲ့ကလေးငယ်တွေကိုမတရားပြုကျင့်တာအပါအဝင်လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်အရာရှိတွေကိုအရေးယူပေးဖို့လူခွင့်ရေးစောင့်ကြည့် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကဖေဖော်ဝါရီလ6ရက်နေ့ရက်စွဲနဲ့တိုက်တွန်းလိုက်ပါရယ်အော်တိုဘားလအစောပိုင်းတုန်းကရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းမှာရှိတဲ့နေကြားဆောင်ကင်းစခန်းနေတိုက်ခတ်ခံရမှုအပြီးမြန်မာပြည်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းအပြီးလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCHR ကခုလိုအစီရင်ခံစာထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးပြုလုပ်စဉ်လူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်း OHCHR ယုံပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆန်နီကအခုလိုပြောပါတယ
် Mass gang rapes killings including of babies and young children brutal beatings, disappearances, and other serious human rights violations.
Osupwe adama pyuchin mu dwe mwe kin sa dwe ne klin ye dwe apaw win lu dwe go tat phyat mu dwe ye sa sa yai hne mu dwe adin adama kho saung mu dwe pyin tacha so yin bu ya lu akwin chu lun chho phaw mu dwe go myama long jong ye tat dwe ga yakhan pi ne myaw pai maung do ma ne mye shin lin ye lou sin chu lun kae de chaung a tei sait go a siin khan sa ma pho pya tha ba de
ရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မောင်တော်ဒေသမှာရှိတဲ့မွတ်စလင်တွေအပေါ်အကြမ်းဖက်မှုတွေဟာစနစ်တကျနဲ့ကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးသွားမယ်လို့ဒေါ်ဆန်းစုကြည်ကကတိပေးကြောင်း OACHR ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကဖေဖော်ဝါရီလ3ရက်နေ့ကပြောကြားခဲ့ပါတယ်ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တို့မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စာနယ်ဇင်းကနဲ့ဆေးဝါးအကူအညီတွေတည်ဆောင်လာတဲ့Food Flotilla for Myanmar လို့နာမည်ပေးထားတဲ့တင်မောဟာမူလကရန်ကုန်စိတ်ကမ်းကိုအခုလ၈ရက်နေ့မှာရောက်ရှိဖို့ရှိပေမဲ့လည်းရာသီဥတုဆိုးဝါးမှုကြောင့်စီစဉ်ထားတာတဲ့တရက်နောက်ကျပြီးဖေဖော်ဝါရီလ၉ရက်နေ့မှာအစောဆုံးရောက်နိုင်လိမ့်မယ်လို့လူသားချင်းစာနာတဲ့အကူအညီပေးရေးအစီအစဉ်ကိုဦးဆောင်သူတွေကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်အခုထိုင်းနိုင်ငံကမြန်မာရွှေပြောင်းလုံသမားတွေဘက်ကိုအလှည့်ပေးပြစီထိုင်းနိုင်ငံဘန်ကောက်မြို့နားကနွန်ထဘူရီခရိုင်ထဲကစားတော့ဆိုင်တဆိုင်မှာအလုပ်လုပ်နေတဲ့ကရင်တိုင်းရင်သားရွှေပြောင်းလုံသမား28ဦးကိုတနှစ်နီးပါးကြာအောင်အလုပ်ရှင်ကလှုပ်အားကမပေးတဲ့အတွက်ထိုင်းလုံသမားကာကွယ်ရေးစောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တာခဲ့ပါတယ်အဲ့ဒီကနေပြီးတော့မှအလုပ်ရှင်ကရက်ပေါင်း60အတွင်းလှုပ်အားကနစ်နာကြေးပေးဖို့သဘောတူခဲ့ပြီးလောလောဆယ်မှာတော့ဘတ်ငွေ 3,400 ပေးရခဲ့ပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
ထိုင်းနိုင်ငံနွန်ထဘူရီခရိုင်ထဲမှာအလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသားကရင်လူမျိုး28ဦးဟာနွန်ထဘူရီခရိုင်ထဲကစားတောက်ဆိုင်မှာအလုပ်လုပ်ကင်နေတာဟာတနှစ်နီးပါးရှိပြီဖြစ်ပါတယ်။သူတို့ကိုအလုပ်ရှင်ကတနှစ်ကိုဘတ်ငွေ200ပေးမယ်ဆိုပြီးအလုပ်ခန့်ခဲ့ပေမဲ့တနှစ်နီးပါးကြာတဲ့အထိလုပ်အားကမရတာကြောင့်မြန်မာရှေ့ပြောင်းလုပ်သမားရေးဆောင်ရွက်နေတဲ့အလုပ်သမားကူညီစောက်ရှောက်ရေး AAC မဟာမိတ်အဖွဲ့ကိုတိုင်ကြားခဲ့တာပါ။ဖေဖော်ဝါရီလ6ရက်နေ့မှာတော့အလုပ်သမားတွေနဲ့အတူထိုင်းလုံသမားကာကွယ်ရေးရုံးကိုတွားရောက်ပြီးအလုပ်ရှင်အလုပ်သမားပြဿနာကိုဖြေရှင်းပေးဖို့အတွက်တွားရောက်တောင်းဆိုခဲ့ရမှာအလုပ်ရှင်ဘက်ကအလုပ်သမားတွေကိုပေးရမယ့်လုံအားကငွေအလုံးပေါင်းဘတ်ငွေ73သိန်းထဲကနေလောလောဆယ်ဘတ်ငွေ33,000စတင်ပေးခဲ့တာဖြစ်တဲ့အကြောင်း AAC အဖွဲ့ရဲ့ဒါရိုက်တာဦးခိုင်ကြီးကပြောပါတယ်
အခုဆိုအဲ့လောက်ကြိုးပြီးနှိုင်းနေတယ်ဗျအဲ့ပတ်စံ73ကိုအရက်60ကျော်ပြည်လျောင်းပေးပါမယ်ဒီနေ့မှာတော့အလုံသမားကြီးရဲ့အခန်းကမိသားကြီးကပြတဲ့ပတ်သိန်းနဲ့၄လောင်းကိုတင်းထုတ်ပေးတယ်အဲ့ဒီလုံသမားကြီးကအများစုကတိုက်ရမကြည့်ကြီးရဲ့၃ယောက်ပါတယ်ဗတ်မရှိတဲ့လူက9ယောက်လောက်ပါတယ်နောက်ပြီးတော့ပန်းကြောင်ပတ်တီနေထိုင်ခွင့်မရှိတဲ့ပတ်စပို့ရှိတဲ့ဒါနဲ့မမှန်မကန်ပေါ့လုပ်ငန်းရှင်တွေမမှန်တဲ့လူတွေကပြန်တဲ့လူတွေပေါ့အားလုံးကျွန်တော်တို့20နှစ်ရှိရောက်ပေါ်မှာရဲ့
ဒီကိစ္စနဲ့ပတ်သက်လို့မြန်မာတန်ယုံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒါပေမဲ့မြန်မာတန်ယုံဘက်ကတော့အလို့သမားတွေကိုလက်တလောဖမ်းဆီးတာမျိုးတွေမဖြစ်ပေါ်စေရေးအတွက်အကာအကွယ်ပေးထားတဲ့ဆိုင်ရွက်စာတမ်းတွေကိုထုတ်ပေးထားတယ်လို့ဆိုပါတယ်
။တန်ယုံကတော့ဒီကိစ္စမှာကျွန်တော်တို့ကတန်ယုံကမှုအောင်ခိုင်ကိုကျွန်တော်တို့သွားပြီးတင်ပို့တယ်။သူတို့ကလည်းဗာလုပ်ပြီးတယ်ဆိုတော့ဒီကလေးတွေကိုတရားနဲ့နဲ့တတလုပ်ပြီးပါဆိုပြီးတော့သူကဆိုင်ရွက်စာတမ်းတွေထုတ်ပေးတယ
်။ဒီလိုပြဿနာတွေဟာအများအပြားရှိနေပြီးပြောင်းလဲနေပြီဆိုတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အမ်းတွေမဖန်တီးပေးနိုင်သေးတဲ့အတွက်မြန်မာနိုင်ငံသားတွေဟာလာရောက်ပြီးတော့အလုပ်လုပ်ကင်နေကြရတာဖြစ်တယ်လို့လည်းဥက္ကဋ္ဌကြီးကဆိုပါတယ
်။အဲ့ဒါနိုင်ငံတော်နဲ့ဆိုင်နေဗျ။နိုင်ငံတော်ကဒီလုပ်ကင်ခွင့်အရေးမရှိရင်ထိုင်းမှာဒီမတရားမှုဆိုတာကအလုပ်ရှိအောင်ဖြစ်နေတာမဟုတ်ဘူးလို့ကျွန်တော်သုံးသပ်တာ။ကျောင်းနိုင်ငံကအာဏာပြတ်အောင်ဖြစ်နေတယ်လို့ကျွန်တော်မြင်တာဗျ။မြန်မာနိုင်ငံမှာလုပ်ကင်ခွင့်အရေးမကောင်းရင်ပတ်စုံတွေလုပ်လို့မအဆင်မပြေဘူးဆိုရင်ဇက်ကူတဲ့လမ်းတွေအောင်လမ်းနဲ့တက်တယ်အလုပ်ရှာတယ်။အဲ့ဒီချိန်မှာအတိအာဏာပြတ်လို့ဒီလုပ်ငန်းကြီးကမတရားလုပ်တာပဲ။
ထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့တမ3သန်းထက်မနည်းရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းထားကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတော့4သန်းလောက်ထိရှိနေတယ်ဆိုပြီးပြောဆိုနေကြတာပါ။လောလောဆယ်မှာတော့နှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးနိုင်ငံကိုလက်မှတ်ကင်ဆောင်ထားတဲ့အလို့သမားတွေအပြင်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားလက်မှတ်လုပ်ထားတဲ့မြန်မာရှေ့ပြောင်းလို့တမ3ခန်းလောက်ပဲရှိတာကြောင့်တရားမဝင်နေထိုင်အလို့လောက်ကင်မှုတွေနဲ့ဖမ်းဆီးခံနေရတဲ့မြန်မာလူသမားတွေလောအားကခေါင်းပုံဖြတ်ခံရမှုတွေကိုကြုံနေရတဲ့မြန်မာလူသမားတွေဟာနေ့စဉ်ရာနှဲချီရှိနေပါတယ်ရှင်
။မအေးအေးမှပြောပြခဲ့တာပါရှင်။နာရာရှည်အဆုံနာယောဂါကင်ဆာနဲ့နေ့စဉ်ပုံမှန်လုပ်နေရတဲ့ကိစ္စတွေမှာတောင်မေ့လျော့လာတဲ့ဒီမန်ရှာလို့ခေါ်တဲ့အမှတ်ဉာဏ်ကျဆင်းလာတဲ့ယောဂါတွေဟာ အာဖရိကနဲ့အာရှတိုင်နိုင်ငံတွေမှာပို့ပြီးတော့များလာနေပွဲရှိပါတယ်။ဝင်ငွေနှိမ့်ဒါမှမဟုတ်ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေမှာဒီရောဂါတွေတိုးများလာနေတာနဲ့လေထုညဉ့်ညံ့မှုနဲ့ပတ်ဝန်းကျင်ညဉ့်ညံ့မှုတွေကလည်းကျန်းမာရေးပေါ်ဆိုးကျိုးတက်ရောက်မှုတွေရှိစေတဲ့အကြောင်း VOA သတင်းတောက်ရွန်ကော်ဘင်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးတော့ဆက်ပြောပြပေးပါဦးမယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရှိတောင်အာရှမှာအချိန်မီဆေးမကုနိုင်လို့သေဆုံးသူတွေဟာတစ်နှစ်မှာ 1.3 သန်းရှိတယ်လို့ပြောပါတယ်။ကမ္ဘာတဝက်နှစ်စဉ်ကင်ဆာကြောင့်သေဆုံးသူ 8.8 သန်းမှာ၃ဘုံ၂ဘုံကအာဖရိကနဲ့အာရှတိုက်ကဖြစ်တယ်လို့ပြောပါတယ်။2015ခုနှစ်မှာကမ္ဘာတဝက်သေဆုံးသူ56သန်းအနည်းသန်း40ဒါမှမဟုတ်80ရာခိုင်နှုန်းဟာကင်ဆာရောဂါမျိုးစုံနဲ့စီးကျူနှလုံးသွေးကြောစနစ်ဆိုင်ရာရောဂါနဲ့နာရရှိအဆုတ်နာရောဂါတွေကြောင့်ဖြစ်တယ်လို့ WHO ကဖော်ပြထားတာပါ။ဒါပေမဲ့လို့ကမ္ဘာတဝန်းဆေးဝါးကုသမှုစည်းရိမ်တွေကမြင့်မားလာနေပါတယ်။2015ခုနှစ်မှာကင်ဆာဆေးတွေအတွက် 17.5 ရာခိုင်နှုန်းငွေအားဖြင့် 108 ဘီလီယံအထိတိုးမြင့်သွားပါတယ်။ဒီနှုန်းအတိုင်းဆိုရင်တက္ကရ2020ကိုရောက်တဲ့အခါပိုပြီးစမ်းသက်လာတဲ့အထူးပြုသုံးစွဲရမယ့်ဆေးဝါးတွေအတွက်ကုန်ကျစရိတ်ဟာအမေရိကန်ဒေါ်လာဘီလီယံ150အထိမြင့်လာမှာဖြစ်ပါတယ်။ကင်ဆာရောဂါတွေဟာဖွံ့ဖြိုးတဲ့နိုင်ငံတွေမှာနေရာအနှံ့ဖြစ်နေပြီးအိန္ဒိယမှာဆိုရင်သေဆုံးမှုဟာ 2.5 သန်းအထိဖြစ်လာနေတဲ့အကြောင်းဘော့စတွန်ခြေစိုက်တဲ့ကျန်းမာရေးအကြံပေးအဖွဲ့တစ်ခုကပြောထားပါတယ်။တရုတ်နိုင်ငံမှာ2016ခုနှစ်အတွင်းအသစ်တိုးလာတဲ့ကင်ဆာရောဂါသည်လေးသန်းရှိလာတာကြောင့်အစိုးရရဲ့ကျန်းမာရေးအသုံးစရိတ်ဟာလေးဆမြင့်တက်လာပြီး2025ခုရောက်ရင် 12.8 ထရီလီယံယွန်အမေရိကန်ဒေါ်လာအဖြစ် 1.84 ထရီလီယံအထိဖြစ်လာလိမ့်မယ်လို့အဲ့ဒီအကြံပေးအဖွဲ့ကဖော်ပြထားပါတယ်။သုတေသနအဖွဲ့ကိုဦးဆောင်သူ Cambridge တက္ကသိုလ်ပါမောက်ခ Gregory Winter က
The challenges are much more in costs than they are in feasibility.I'm not saying everything's possible but I think that
the sin khong mu ri ga phin nai de a mya ji po mya ba de se ku ta mu khan yu bo so yin ye bu a phin kong ja zi ye a twet a tot ko yong kan chou sa ja ya bo shi ba de
tyo nai ngan ma do cancer yoga the ri ne mi ta su win ni ha zi sa ga ji myet mu chaung zi tat ta aw se ya win ye se lat mat mulo be we lu ya de zi kwet myu ri ma se ko we yu tong swae ja ba de ဒါကြောင့်ဆေးအတုတွေဝယ်မိတာမျိုးကိုလည်းကြုံတွေ့နိုင်ပါတယ်။အလားတူအဖြစ်မျိုးကိုမြန်မာနိုင်ငံမှာလည်းရင်ဆိုင်နေရတဲ့အကြောင်းလက်ရှိအင်ဒီယာနာပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင်ဆွေကပြောပါတယ
်။ဆေးအတစ်တွေပဲဖြစ်ဖြစ်အများသုံးနေတဲ့ဆေးတွေရောနောက်တစ်ခါအိမ်သုံးဆေးတွေရောကအတုတွေနဲ့နောက်အတုအပြင်ခကြီးအသွေးမမီတဲ့ဆေးတွေလည်းပါနေတယ်။အဲ့ဒါကိုစစ်ဆေးဖို့ကလည်းဓမ္မဟိုခက်ခဲကြတယ်မောင်ကိုရောင်းဝယ်မှုဆိုတာဒီတိုင်ပဲမဖြစ်ဖြစ်အောင်သူတို့ရောင်းကြတယ်လူတွေကလည်းဟိုအလွယ်ကိုလိုက်နေကြတယ်ဟိုကျမကြီးအပီကလည်းအားနဲ့ချက်တစ်ခုပေါ့ဒါကြောင့်ဆေးတုတွေရောအရင်သေးမမိတာတွေအကြောင်းကျွန်တော်တို့ယောဂမပြောက်တာတွေရောတော့သိဆုံးမှုတွေရောဟိုဖြစ်နေရတဲ့အနေထားတည်းပဲဖြစ်ပါတယ်ခင်ဗျ
အရှနိုင်ငံနေမှာဆေးဝါးကုသမှုစည်းရိမ်မြင့်မားလာနေတာနဲ့တစ်ချိန်တည်းမှာပဲလေဖြတ်ဝေဒနာနဲ့ဒီမန်ရှာယောဂဖြစ်ပွားမှုနှုန်းကလည်းမြင့်တက်လာနေတာပါ WHO ရဲ့2012ခုနှစ်စီရင်ခံစာအရကမ္ဘာတဝန်းဒီမန်ရှာဖြစ်နေသူပေါင်း 35.6 သန်းရှိနေပြီးတက္ကရ2030မှာ 65.8 သန်းအထိဖြစ်လာနိုင်ပြီးတက္ကရ2050ပြည့်နှစ်ကိုရောက်ရင်တော့ 115.4 သန်းအထိမြင့်တက်လာနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီမန်ရှာယောဂဖြစ်ပွားတဲ့60ရာခိုင်နှုန်းဟာဝင်ငွေနှိမ့်ဒါမှမဟုတ်အလဲလက်ဝင်ငွေသာရှိတဲ့တိုင်းပြည်တွေမှာအဖြစ်များပြီးရှေ့လာမယ့်နှစ်မှာဒီထက်တိုးလာဖို့ရှိတယ်လို့ခန့်မှန်းထားပါတယ်။ဒါ့အပြင်သုတေသနအဖွဲ့ရဲ့လေ့လာတွေ့ရှိချက်အရလေထုညဉ့်ညံ့မှုဟာလေဖြတ်တာနဲ့မှတ်ဉာဏ်ချုပ်ယွင်းတဲ့ဒီမန်ရှာယောဂနဲ့ကြီးကြီးမားမားဆက်ဆက်မှုရှိနေတဲ့အထောက်အထားတွေကိုအာရှတိုင်နိုင်ငံတွေမှာတွေ့လာနေရတဲ့အကြောင်းကျန်းမာရေးပေါ်မှာစိုးကျိုးတက်ရောက်မှုဖြစ်စေတဲ့အချက်တွေတဲ့လေထုညဉ့်ညံ့မှုကနံပါတ်9ကလိုက်နေတယ်လို့အနောက်ပိုင်းအန်တာရီယိုတက္ကသိုလ်ကလေဖြတ်ဝေဒနာနဲ့သွေးကြောဆိုင်ရာဒီမန်ရှာအထူးကျွမ်းကျင်သူကနေဒါနိုင်ငံသားဟာချင်းစကီကပြောပါတယ်။အဆုတ်ယောဂါတွေအုံနောက်ပိုင်းဆိုင်ရာယောဂါဖြစ်ပွားမှုနဲ့ပတ်သက်လို့လေထုညဉ့်ညံ့မှုကြောင့်ဖြစ်စေနိုင်တဲ့ဆိုတဲ့အချက်ကိုအစောပိုင်းလေ့လာချက်တွေမှာ short track ခဲ့ကြတာပါ။တက်ကြီးရွယ်အိုတွေမှာဒီမန်ရှာနဲ့လေဖြတ်ဝေဒနာတွေတိုးလာနေတာသိသာထင်ရှားလာတဲ့အတွက်အာရှနိုင်ငံတွေအနေနဲ့လေထုညဉ့်ညံ့မှုကိုတိုက်ဖြတ်ရမှာဖြစ်တဲ့အကြောင်း Mr. Hutchinski ကပြောပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်VOA American တာကနေလက်ရှိထုတ်လွှင့်ပေးနေတဲ့အင်ကာနေ့မြက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ32 40 49နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။မနေ့9နိုင်ထိဆက်လက်နိုင်နိုင်တဲ့စီစဉ်တွေထဲမှာတော့ American Indian အတုံးအင်္ဂလိပ်သင်ခန်းစာစီးပွားရေးအစီအစဉ်နဲ့အတူတုဒ္ဒဆုံလင် American တခွေမှာတော့မြို့တော် Washington DC ကကားပြပွဲအကြောင်းကိုလည်းနိုင်ကြရမှာပါ။အခုလိုစီစဉ်တွေကမှအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားနေထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဦးဆံမိုးဝေကကောက်နှုတ်တင်ပြပေးထားတာကိုနိုင်ကြရအောင်ပါရှင်
။တောင်အာဖရိကအစိုးရအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုပြန်လည်သုံးသပ်ဖို့လိုနေပြီဆိုတဲ့ခေါင်းစဉ်နဲ့တောင်အာဖရိကနိုင်ငံတို့ The Daily သတင်းစာမှာရေးသားထားတဲ့ Editor အဘော်ကိုကောက်နှုတ်တင်ပြရမယ်ဆိုရင်တော့မြန်မာအစိုးရဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူနည်းစုရိုဟင်ဂျာတွေအပေါ်နှိမ်ပန်းနှိပ်စက်မှုတွေတာမယာပြုကျင့်မှုတွေကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂအစည်းအဝေးခန်းစာတစ်မှာဖော်ပြထားတာကိုအစချီပြီးတော့ရေးသားထားပါတယ်။ဖြစ်ရတီဟာရက်ဆက်ကြမ်းကြုတ်ပြီးတော့စိတ်မချမ်းမြေစရာကောင်းတယ်လို့ဆက်ဆုပ်ရွံရှာပွဲလည်းဖြစ်တယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာမှာရေးသားထားတာကိုထောက်ပြထားပါတယ်။လူပေါင်း6,600လောက်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်ပြီးတင်းရှောင်ခဲ့ကြပြီးကုလစုံစမ်းရေးတာဝန်ရှိသူတွေကသူတို့ကိုတွားရောက်ပြီးတော့တွဲဆုံမေးမြန်းခဲ့တယ်လို့ဆိုပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇိုင်ယက်ဘင်ရိုက်ကအဲ့ဒီဒေတာမှာပြည်လုံနေတဲ့စစ်စင်ရေးတွေရပ်တန့်တော့အောင်မြန်မာခေါင်းဆောင်တွေကိုတောင်းဆိုရမှာပူးပေါင်းပါဝင်ကြဖို့နိုင်ငံတကာမိသားစုကိုတောင်းဆိုထားတယ်လို့យေတာထားပါတယ်တောင်အာဖရိကနိုင်ငံကလူမျိုးလိုက်နိုင်ငံရေးလူမှုရေးအခွင့်အလန်းတွေကိုခွဲခြားထားတဲ့နိုင်ငံရေးစနစ်ပေါ်စန့်ကျင်တိုက်ပွဲဝင်နေမှုဟာတရားမျှတမှုကိုလူတိုင်းမရရှိမခံစားရသေးသည့်ပြီးဆုံးမှာမဟုတ်ဘူးလို့လည်းဆိုပါရတယ်။တောင်အာဖရိကနိုင်ငံအစိုးရအနေနဲ့အဲ့ဒီလိုအခြေအနေမျိုးမှာစိတ်တပန်ဆိုင်ရာဥဆောင်မှုကိုပြသဖို့တောင်းဆိုကြောင်းမြန်မာအစိုးရကရိုဟင်ဂျာတွေအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုနဲ့ပတ်သက်ပြီးတော့တောင်အာဖရိကအစိုးရဟာအခုအချိန်ထိတော့နှုတ်ဆက်နေစေရှိသေးတယ်စသဖြင့်ရေးသားထားပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုထပ်မံပြီးတော့တိုက်ခိုက်ခံရပြီးဒီကိစ္စကိုဒေါအောင်ဆန်းစုကြည်ကလည်းဘာမှလှုပ်ဆောင်ပေးတာမရှိဘူးဆိုပြီးတော့ဒီ Washington Post သတင်းစာရဲ့အတွင်းမြင်ကဏ္ဍမှာ Christian Kair ရေးသားထားတဲ့ဆောင်းပါးကိုဆက်လက်ပြီးတော့တင်ပြကြပါမယ်။ဆောင်းပါးရှင်ဟာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းပထမဦးဆုံးလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပခြင်း2015ခုနှစ်မှာရောက်ရှိသွားခဲ့ပြီး11 Media Group ကတန်းထုတ်အောင်နဲ့တွေ့ဆုံခဲ့ကြအောင်သူ့ရဲ့ကုမ္ပဏီမှာအပတ်စဉ်တုန်းမဂ္ဂဇင်း၅ဆောင်သတင်းစာတွေနဲ့နိုင်ငံတွင်းမှာလူသိအများဆုံး Facebook စာမျက်နှာတွေပါဝင်တယ်လို့ဆိုပါတယ်။သူ့ရဲ့သတင်းတောက်တွေဟာအာဏာရှိနေစေစစ်တပ်ရဲ့ဖိအားပေးမှုကိုကြုံရစေဖြစ်တယ်လို့ပြောတယ်လို့တန်းထွတ်အောင်ကိုယ်တိုင်လည်းရွေးကောက်ပွဲမဲဆွယ်ကာလမှာကိုတိလက်ရောက်တက်ခိုက်ခံရတာနဲ့ကြုံခဲ့ပြီးတော့ဒဏ်ရာပြင်းပြင်းထန်ထန်မရဘဲလွတ်မြောက်လာခဲ့တယ်လို့ဆိုပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ပေါ်မျော်လင့်ချက်ထားတယ်လို့သူမဟာကျွန်တော်တို့ရဲ့ထောက်ခံမှုရတဲ့သူဖြစ်တယ်လို့လည်းပြောခဲ့ဘူးကြောင်းရေးသားထားပါတယ်။ထင်ထားတဲ့အတိုင်းပဲရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်အနံ့ရရှိခဲ့ပါတယ်။2016ခုနှစ်မှာသူမရဲ့ NLD ပါတီအာဏာရလာပါတယ်အစိုးရဖြစ်လာပါတယ်။တမရတင်မြှောက်ခွင့်ရခဲ့တယ်လို့အစိုးရအတွင်းမှာအဓိကကျတဲ့နေရာတွေကိုဒေါအောင်ဆန်းစုကြည်ရရှိခဲ့တယ်ဆိုပေမဲ့မကြာခင်မှာပဲအခြေအနေတွေကဆိုးရုပ်သွားခဲ့တယ်လို့ရေးသားထားပါတယ်။အလန်းဝင်းနေတဲ့ငြင်းငြင်းရေးရရှိဖို့နဲ့ပြည်တွင်းစစ်အဆုံးသတ်စေဖို့ဂရုပြုခဲ့ပေမဲ့အဲ့ဒီအချိန်ကစလို့ပြည်ပခန့်တွေကပိုးပြီးတော့နှဆိုင်လာခဲ့ပါတယ်။လူနည်းစုရိုဟင်ဂျာတွေရဲ့ဒုက္ခတွေကပိုးပြီးတော့ဆိုးရွားလာခဲ့ပါတယ်။တချို့ကဆိုမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့တောင်ပြောနေကြပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့ဝင်ရောက်ဖြည့်ရှင်းဖို့ဆန္ဒရှိပုံမရဖြစ်နေတဲ့အပေါ်သူမပေါ်ထောက်ခံသူတွေအံ့အားတင့်ခဲ့ကြတယ်လို့သုံးသပ်ထားပါတယ်။တကယ်ဖြစ်ရမှန်ကတော့အစိုးရတဲ့အနေနဲ့အားလုံးကိုထိန်းချုပ်ထားနိုင်မှုမရှိဘဲစီအစိုးရလက်ထက်ကရေးဆွဲခဲ့တဲ့အခြေခံဥပဒေကလုံခြုံရေးကိစ္စတွေအပါအဝင်အရေးပါတဲ့ကဏ္ဍတွေကိုစစ်တပ်ရဲ့လက်ထဲထည့်ပေးထားတာပဲဖြစ်တယ်လို့យေတာထားပါတယ်။ဒေါအောင်ဆန်းစုကြည်အစိုးရတက်လာခဲ့ပြီးတဲ့နောက်ပိုင်းသတင်းတောက်တွေအများပြားဖန်ဆီးခံခဲ့ရပါတယ်။အမှုပေါင်း38မှုရှိပြီးတ
တန်းထောင်အပါဝင်ဒေါန်ဆန်းစုကြည်နဲ့သူမရဲ့အစိုးရအဖွဲ့ကိုတရရဲ့ဝေဖန်တိုက်ခိုက်သူတွေကိုစစ်ဆိုးရလက်ထက်ကချမှတ်ထားတဲ့ဆက်သွယ်ရေးဥပဒေနဲ့အရေးယူနေပါတယ်။ခင်မမီတော့တဲ့ဥပဒေကိုအသုံးပြုပြီးတော့တရင်လွတ်လပ်ခွင့်ပေါ်ဖိနေနေတာကိုဒေါန်ဆန်းစုကြည်ရဲ့အစိုးရကနှုတ်ဆက်နေနေတယ်လို့တရင်သမားများကာကွယ်စောင့်ရှောက်ရေးကော်မတီကရှွန်ခရစ်ပင်ကပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကို Washington Post တရင်စာမှာဖတ်ရှုနိုင်ပါတယ်။
ကူဆမ်ဝေမီဒီယာကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်အခု call စနေအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်ဒေါ်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအလင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကထက်ပိုးပြီးအားကောင်းလာပါပြီလားဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလားဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလားအခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
ဒီကနေ့ညပိုင်းတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ဒီတွေအတွက်ဆက်သွယ်ရမယ့်ဖုန်းနံပါတ်ပေးပို့ဖို့အချိန်မီပါသေးတယ်ရှင်အခုဆက်ပြီးနားဆင်ရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကနေ့မင်းတင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းကGIVE give ka beta SOMEONE someone nga tu tiao ye a ga tku taka HARD hard ga kita TIME time nga chain so ro sakwai khun ye dai yai thi be ga ro lu tu tiao ko khet khe de chain pi da bo idiom si we the white di be ga ro lu tu tiao ko sait daw ka yauk aw sait sin ye aw စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကိုဆိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My boss is giving me a hard time by asking me to do a lot of things in a short time
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့အချင်းတို့တို့အတွင်းမှာခိုင်းထားတာလှုပ်ရှားတွေကလည်းတပုံကြီးပါပဲဗျာလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
လူတူတယောက်ကိုစိတ်တော့ကရောက်အောင်စိတ်ဆင်းရဲအောင်စိတ်မတက်မသားဖြစ်ရလေအောင်စိတ်တူအောင်စိတ်အနှောက်အယှက်ဖြစ်အောင်ဒုက္ခရောက်အောင်လုပ်တာကို idiom အသုံးရဘယ်လိုပြောမလဲ
give someone a hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်အခုစီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်2014ခုနှစ်ကစလို့ကမ်ဘောဒီးယားနိုင်ငံတဝန်းအဆောက်အဦတွေတိစောက်မှုများပြားလာနေတာကြောင့်အိမ်ချမ်းမြေရောင်းဝယ်ရေးဈေးကွက်ဟာတိုးတက်ဖွံ့ဖြိုးလာနေခဲ့ပါတယ်။အဆောက်အဦတွေတိစောက်တဲ့လုပ်ငန်းအတွက်ရင်းနှီးမြှုပ်နှံမှုတွေဝင်လာနေစေဖြစ်ပေမဲ့ကွန်ဒိုတိုက်ခန်းတွေလိုအပ်တာတဲ့များလွန်ပြီးအိမ်ခန်းဈေးကွက်ပျက်စီးသွားမှာကိုတော့ကြွန့်ကျင်သူတွေကစိုးရိမ်နေကြတာပါ။ဒီကြောင့် AP သတင်းပေါ်မှအခြေခံပြီးအခုသတင်းဘက်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
2015နဲ့2016ခုနှစ်တွေဟာနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေအလုံးအရင်းနဲ့ရောက်လာပြီးကမ်ဘောဒီးယားအိမ်ချမ်းမြေဈေးကွက်အကြီးအကျယ်ဖွံ့ဖြိုးတိုးတက်ခဲ့တဲ့နှစ်တွေဖြစ်ပါတယ်။ ကမ္ဘောဒီးယားမြေယာမြို့ပြစီမံကိန်းနဲ့ဆောက်လုပ်ရေးဝန်ကြီးဌာနရဲ့စီးရင်စရာတွေအရအင်ချမ်းမြေလုံငန်းမှာနိုင်ငံခြားကတိုက်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှု2014ခုနှစ်မှာအမေရိကန်ဒေါ်လာ 1.5 ဘီလီယံရှိခဲ့ရာက2015ခုနှစ်မှာတော့ 3.33 ဘီလီယံအထိရှိခဲ့တယ်လို့ဆိုပါတယ်အဲ့ဒီတိုးတက်မှုနှုန်းဟာ2016ခုနှစ်မှာလည်းအရှင်ကောင်းနေဆဲဖြစ်ပြီးပထမ9လအတွင်းမှာတွင်ရင်းနှီးမြှုပ်နှံမှုပမာဏဒေါ်လာ 1.9 ဘီလီယံရှိခဲ့တဲ့အတွက်ဒါဟာအရင်2015ခုနှစ်အလားတူအချိန်ကတည်းကဆိုရင်919ခန့်နှုန်းအထိတိုးမြင့်သွားခဲ့တာဖြစ်ပါတယ်2016ခုနှစ်ရဲ့နောက်ဆုံး9လအတွင်းမှာတွင်မြို့တော်ဖနွမ်းပင်ပတ်ဝန်းကျင်မှာအဆောက်အဦပေါင်း 2,000 ကိုတိစောက်ခွင့်ပြုခဲ့တာမှာအဲ့ဒီပမာဏဟာစုစုပေါင်းစတူရန်မြေနေရာမီတာစေတန်းခွဲနဲ့ညီမြပါတယ်အဆောက်ဦးတွေအခုလောက်အချိန်မြန်မြန်နဲ့တိစောက်နေကြတာကြောင့်အိမ်ချမ်းမြေဘူပေါင်းပောက်ကွဲဖို့အတွက်ဥတည်နေပြီလားဆိုပြီးကြွန့်ကျင်သူတွေအကြဆိုးရိမ်မှုတွေထွက်ပေါ်နေပါတယ်အန်ဒရေဒီဂျွန်ဟာကမ္ဘောဒီးယားနိုင်ငံအတွင်းကဆက်လုပ်ရေးလုပ်ငန်းတွေအတွက်ပစ္စည်းကိရိယာတွေထောက်ပံ့နေတဲ့ Bosch ကမ္ဘောဒီးယားကုမ္ပဏီကညွှန်ကြားရေးမှူးဖြစ်ပြီးမကြာခင်ကာလတုန်းကပဲကမ္ဘောဒီးယားနိုင်ငံကအိမ်ချမ်းမြေလုပ်ငန်းတွေအတွက်စစ်တမ်းအတော်များများကိုပြုစုခဲ့သူလည်းဖြစ်ပါတယ
် I have presentations from 2015that says that in 2 years or 3 years time
ဒါမဲ့နှစ်သုံးနှစ်အတွင်းတိုက်ခန်းပေါင်း 12,000 ဒေါ်လာလိမ့်မယ်ဆိုပြီးတော့2015တုန်းကတင်ပြချက်တွေကျွန်တော်တို့စီမှာရှိပါတယ်တစ်နှစ်လောက်ကြာလာတဲ့အခါမှာတော့အဲ့ဒီအရေအတွက်ဟာ 3,600 ဖြစ်သွားပြီးအခုချိန်အထိလည်းဆက်တိုးနေတော့မှာပဲဒါကြောင့်2015တုန်းကခန့်မှန်းထားတဲ့3ဆလောက်တိုးသွားတာကိုတွေ့ရပါတယ်ဒီမှာဈေးကွက်ကအလျင်မြန်ကိုဖွံ့ဖြိုးတိုးတက်နေတာကိုတွေ့ရပါတယ်တစ်ချိန်တည်းမှာပဲဈေးကွက်ရဲ့အခြေခံလုံနီးလုံဟန်တွေအချက်လက်တွေကိုလေ့လာကြည့်လိုက်တော့ကျွန်တော်အနေနဲ့နည်းနည်းတော့လန့်မိတယ်
။ကမ္ဘောဒီးယားနိုင်ငံအတွင်းမှာဆက်ယုံဟိုတယ်အစ်မြင့်ရုံးကနေနဲ့ဇင်ခံတိုက်ခန်းတွေအပါအဝင်အဆောက်အဦပေါင်းစုံကိုတိစောက်နေကြတာဖြစ်ပါတယ်။အမေရိကန်ဒေါ်လာတန်း980အကုန်ကျခံတိစောက်နေတဲ့45ဓာတ်မြင့် The Bridge ဆိုတဲ့အဆောက်အဦကြီးဟာအခန်းပေါင်း1500ပါဝင်ပြီးတိစောက်ပြီးသွားခဲ့ရင်တော့ကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအစ်မြင့်ဇင်ခံကွန်ဒိုကြီးဖြစ်လာမှာပါ။ကမ္ဘောဒီးယားအစိုးရဘက်ကလည်းဖနွမ်ပင်မြို့ကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဝန်ကြီးဌာနအဆောက်အဦလိုတခြားအဆောက်အဦတွေတိစောက်ပြီးအင်ချမ်းမြေလုံငန်းမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်နေပါတယ်။အစိုးရကဥဆောင်လုပ်ကိုင်နေတဲ့စီမံကိန်းတွေကိုကမ္ဘောဒီးယားဒေသခံတွေအပြင်တရုတ်၊ကိုရီးယား၊ဟောင်ကောင်၊ထိုင်ဝမ်စတဲ့နိုင်ငံစုံကပါရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်။ Forbes ကြီးပွားရေးမဂ္ဂဇင်းကြီးကကမ္ဘောဒီးယားနိုင်ငံကဩဇာအရှိဆုံးအမေရိကန်လူမျိုးလို့အမည်ပေးခံထားရတဲ့ Breton Sierioni ဟာကမ္ဘောဒီးယားမှာ1993ခုနှစ်ခရဲကစတင်နေထိုင်ခဲ့သူဖြစ်ပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းရှင်များအသင်းကမ္ဘောဒီးယားရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ
် So far people continue to put their money in the ground and if you see that what's going on here I mean there's tremendous investment
အခုချိန်ထိတော့လူတွေကအိမ်ချမ်းမြေလုပ်ငန်းမှာယင်းနှီးမြှုပ်နှံနေကြတော့မှာပဲဒီမှာတကယ်ဘာတွေဖြစ်နေသလဲဆိုတာခမားတွေးလိုက်ရရင်အံ့ဩသွားမယ်ဆိုလိုချင်တာကယင်းနှီးမြှုပ်နှံမှုတွေတကယ်ကိုလုံနေကြတာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဒေါ်လာတန်100ဒံကိုကာကိုလာစက်ယုံတစ်ခုဖွင့်လိုက်ကြတယ်။စက်ယုံအသစ်ဆက်ဆက်ကြီးဖွင့်တာကိုပြောတာနော်။ရှန်ဂရီလာကလည်းဒီမှာဟိုတယ်အသစ်ဖွင့်ဖို့ရှိတယ်။ဒါကြောင့်ခိုင်မာတဲ့ယင်းနှီးမြှုပ်နှံသူတွေဒီကိုရောက်လာနေကြတာကိုခင်ဗျားတို့မြင်တွေ့နေကြရတာလို့ကျွန်တော်ထင်တယ်လေ။ရှန်ဂရီလာလိုဟိုတယ်ကြီးတွေရောက်လာတယ်ဆိုတာကလည်းဒီမှာဖြစ်နေတဲ့ယင်းနှီးမြှုပ်နှံမှုပတ်ဝန်းကျင်အနေအထားတွေရဲ့ဆွဲဆောင်မှုကြောင့်ရောက်လာကြတာလေ။ဒါကြောင့်လည်းသူတို့ငွေတွေကိုအင်ချမ်းမီလုပ်ငန်းမှာယင်းနှီးကြတာပေါ့။
2008ခုနှစ်တည်းမှာကမ္ဘာစီးပွားကြကတ်ကြီးဆောက်တဲ့အချိန်တုန်းကကမ္ဘောဒီးယားအိမ်ချမ်းမြေလုပ်ငန်းတွေလည်းနှေးကွေးရပ်တန့်သွားခဲ့တယ်လို့စကာရီယိုနီကပြောပါတယ
် Compared to 2008 you know there was a lot of there was a it was a real go go environment and there was
2008ခုနှစ်ဝန်းကျင်တုန်းကတော့ဒီမှာရှိတဲ့အနေအထားကအရန်တက်ကြွပြီးအသက်ဆန်းလို့ဖြစ်နေတဲ့အပြင်အိမ်ချမ်းမြေတွေရောင်းဝယ်တာအိမ်တွေဝယ်ပြီးပြန်ပြင်ရောင်းတာတွေအကြီးအကျယ်ဖြစ်ခဲ့တယ်ကမ္ဘာငွေကြေးကြေးရိုက်ကမ္ဘူဒီဖြစ်သွားပြီးတဲ့နောက်မှာတော့ဘသူကပို့ပြီးဩဇာရှိတယ်မရှိဘူးဆိုတာပေါ်လွင်သွားတယ်လေအဲ့ဒီအချိန်ကလေးကဆောက်လက်ဆအစာဦးတွေအခုအချိန်တပိုင်းတစားနဲ့ကြံနေခဲ့တာသာကြည့်ပြီးတော့
ဖနွမ်ပင်မြို့က The Royal Okidee လို့အေယာမကွန်ဒိုအစာဦးကြီးတွေရှိနေတာဟာကမ္ဘောဒီးယားနိုင်ငံအပေါ်ယင်းနှီးမြှုပ်နှံသူတွေဘက်ကရေရှည်ယုံကြည်မှုရှိစေတဲ့စီမံကိန်းမျိုးဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်ဟက်တာပေါင်း36ပေါ်မှာတည်ဆောက်ထားတဲ့ Okidee ကွန်ဒိုအစာဦးကြီးမှာကွန်ဒိုအခန်းပေါင်း1418ခန်းအပြင်ဈေးဆိုင်ပေါင်း224ခန်းနဲ့ဗီလာပေါင်း360ပါဝင်ပါတယ်။အဲ့ဒီအစားအဦးကြီးအတွင်းမှာတင်စနိုးဆိုင်တွေ၊စားတောက်ဆိုင်တွေ၊စူပါမားကတ်တွေနဲ့ကျန်းမာရေးလေ့ကျင့်ခန်းတွေအပြင်ရုပ်ရှင်ရုံလိုဖျော်ဖြေရေးနေရာတွေလည်းပါဝင်ပါတယ်။ဒါကြောင့်လဲ Okidee လိုအစ်မြင့်ဇင်ခန်းကွန်ဒိုတွေအများအပြားတည်ဆောက်နေကြတာကအထူးသဖြင့်စိုးရိမ်စရာကိစ္စရဖြစ်တယ်လို့ကြွမ်းကျင်သူတွေကထောက်ပြကြပါတယ်။ ဒေသခံအများစုကတော့ခြံဝင်းထဲမှာတည်တည်တန့်တန့်တိဆောက်ထားပြီးရေရှည်နေထိုင်ရေးအတွက်အကျိုးရှိနိုင်တဲ့လုံချင်းအိမ်မျိုးကိုသဘောကျကြတယ်လို့ Century 21မဲကောင်အင်ချမ်းမြေအကျိုးဆောင်လုပ်ငန်းရှင်များအသင်းကအကြီးအကဲ Shreds Sokning မှာပြောပါတယ
်။တကယ်စက္ကစာအပြည့်ပြည့်ချက်ခံကြည့်ဆက်ကြက်ဆိုင်တွင်နေထိုင်နေဗီယက်နမ်နေစင်ကာပူ
ပြောတော့တာကတော့သူ့အနေနဲ့ထိုင်းဗီယက်နမ်စင်ကာပူမလေးရှားနဲ့တခြားအာရှတိုက်အတွင်းကကွန်ဒိုဈေးကွက်တွေကိုလေ့လာဘူးကြောင်းအစာပိုင်းမှာဒေသခံအနေနဲ့ခင်မီဇိန်ခံကွန်ဒိုတွေမှာနေထိုင်ရတဲ့လူမှုဘဝမျိုးကိုမနစ်သက်ကြကြောင်းကမ္ဘောဒီးယားမှာလည်းအလားတူအခြေအနေမျိုးဖြစ်နိုင်ကြောင်းခမာလိုပြောသွားတာဖြစ်ပါတယ်။နိုင်ငံတကာမှာကြုံတွေ့ရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေတွေကြောင့်ကွန်ဒိုဈေးကွက်အတွက်ဝင်လာနေတဲ့ရင်းနှီးမြှုပ်နှံမှုတွေခန်းခြောက်သွားနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေပေမဲ့လည်းရေရှည်ရင်းနှီးမြှုပ်နှံမှုအတွက်အလားအလာကောင်းတယ်လို့ Bosch ကုမ္ပဏီက Andre De Jong လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ
်။ Bigger developersI think they look also at the long term and long term prospect of Cambodia and neighboring countries.
ဆောက်လုပ်ရေးကုမ္ပဏီအကြီးကြီးတွေကတော့ဗျာရေရှည်အတွက်လည်းကြီးကြတယ်လို့ကျွန်တော်ထင်တယ်။ပြီးတော့ဒီကမ္ဘောဒီးယားနဲ့အိန္ဒိယနိုင်ငံတွေမှာအလားအလာကောင်းတွေရှိပါတယ်လေ။ကမ္ဘောဒီးယား၊ဗီယက်နမ်၊ထိုင်းစတဲ့နိုင်ငံတွေအပြင်ပေါ့အာဆီယံအရှေ့တောင်အာရှနိုင်ငံအသင်းဝင်နိုင်ငံတွေဟာဒေသရင်းမှာဖွံ့ဖြိုးတိုးတက်နေတဲ့ကြားတွေဖြစ်ပါတယ
်။ကမ္ဘောဒီးယားနိုင်ငံကအင်ချမ်မြေရင်းနှီးမြှုပ်နှံမှုကရရှိတဲ့အမြတ်ဆုံးဟာစင်ကာပူနိုင်ငံမှာရရှိတဲ့200ခန့်နှုန်းနဲ့နိုင်ရှင်လိုက်ရင်ဖြန်းဖြန်းအားဖြင့်900ခန့်နှုန်းပုံမှန်အမြတ်ရနိုင်တယ်လို့ဆိုပါတယ်။စီးပွားရေးရှုထောင့်ကကြည့်ရင်ဒါဟာဝမ်ပါစရာဖြစ်ပေမဲ့လည်းရင်းနှီးမြှုပ်နှံမှုမလုပ်ခင်အသေးချာအသေးစိတ်လေ့လာပြီးမှလှုပ်ဆောင်သင့်တယ်လို့ကြွမ်းကျင်သူတွေကသတိပေးပြောဆိုကြပါတယ်ခင်ဗျ။
ကိုယ်စားဝင်လိုက်စီစဉ်တည်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနာဆင်ခဲ့ရပြီးတဲ့နောက်အခုတခါတော့တုဒ္ဒဆုံလင်းအမေရိကန်တခွင်ဘက်ကိုအလှည့်ပေးပါမယ်ရှင်ဒီသတင်းဘက်မှာတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC တဝိုက်ကပြကားပြပွဲတွေအကြောင်းကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
အောင်စားလဲတုံးကြမလို့လေးရုညဉ့်ညံ့မှုနဲ့ထိခိုက်ပျက်စီးမှာကိုလည်းထက်စဉ်းစားကြမလို့ပဲကိုမောင်းကျင်တဲ့ကားကိုစိတ်ကြိတ်မောင်းကျင်တဲ့အတွေ့အကြုံကိုလိုချင်နေဆိုရင်တော့ကွန်ပျူတာနဲ့ချိတ်ဆက်ထားပြီးတကယ်ကားမောင်းနေတဲ့အတွေ့အကြုံကိုပေးတဲ့ simulator နဲ့စမ်းသပ်မောင်းနှင်ကြည့်လို့ရပါတယ်ဒါပေမဲ့လည်းဝယ်ယူသုံးဆွဲသူတွေကတော့လျှက်စစ်တမမဟုတ်စွမ်းရည်နှမျိုးသုံး hybrid ကားတွေကိုပဲပိုးပြီးတော့စိတ်ဝင်စားနေကြပါတယ်ဘက်ထရီနဲ့မောင်းနေတဲ့ Chevy Volt ကားကိုဈေးကွက်မှာအောင်မြင်မြင်နဲ့ရောင်းချနိုင်ခဲ့ပြီးမှတော့ GM Motor Car Company ကြီးကနေပိုးပြီးတော့ဈေးနှုန်းသက်သာသေးငယ်တဲ့ Bolt EV လျှက်စစ်ကားကိုစတင်မိတ်ဆက်ပေးပါတယ်ဒီကားငယ်လေးတွေမှာအားသာချက်နှမျိုးရှိတယ်လို့ Chevrolet ပြန်ကြားရေး Manager Joe Lamarreglia ကပြောပါတယ်
238 miles on a single charge
ကားအားထားရင်
တူတာဆောင်လေအမေရိကန်တခွင်ကိုနားဆင်နေကြကြတာဖြစ်ပါတယ်ရှင်အတန်ဖိုင်ချိုရင်းချက်ကြောင့်အခုတူတာဆောင်လေအမေရိကန်တခွင်အစီအစဉ်ဟာလွှင့်နေတော့မှာပဲရပ်တန့်သွားတာကိုတော့အနုအညွတ်တောင်းပန်ပါတယ်ရှင်ကျမတို့ VOA အမေရိကန်အတန်ရဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးတော့ဖန်ယူကြည့်ရှုနိုင်ကြပါတယ် DPP ရုပ်သံစလောင်းကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Isha Set 7ကနေပြသနေတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမြ мян ကန်နဲ့သတင်းပတ်စင်ကဏ္ဍတွေကို DPP ရဲ့ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင် VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လို့ရတဲ့သောတာရှင်တွေနားဆင်လို့ရတဲ့အသေးသေးရှင်တွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ telephone နဲ့တိုက်ရိုက်ဆွေးနွေးဆက်သွယ်လို့သူတွေအတွက်တော့ဖုန်းနံပါတ် 1-239-382-55
ကျောက်တုံးတွေပေါ်မှာအထူးရွေးချယ်မောင်းနှင်နိုင်အောင်ပြုလုပ်ထားပါတယ်။ကျန်းကျင်ဆေးကတော့2000လောက်ကနေစတာပါ Toyota ကားကုမ္ပဏီကလည်းအမေရိကမှာမိသားစုတွေအထူးကြိုက်နဲ့တက်တဲ့ Camry 2018ခုနှစ် model တစ်ကိုပြသခဲ့ပါတယ်လူငယ်တွေကိုလည်းဆွဲဆောင်ဖို့အတွက်အခုထုတ်လုပ်တဲ့နောက်ဆုံးကားကိုပုံစံပိုင်းမှာရောမောင်းနှင်မှုပိုင်းမှာပါပိုကောင်းအောင်လုပ်ထားတယ်လို့ Toyota ပြောခွင့်ရအမန်ဒါမက်ခွိုင်းကပြောပါတယ်
We've lowered the center of gravity. We've widened the stance.
ကားကိုယ်တွေကိုနှိပ်ပြီးအတွင်းပိုင်းလဲကျင်အောင်လှုပ်ထားပါတယ်။နောက်ဘက်မှာလည်းအဆင့်မြင့် suspension သုံးထားတာကြောင့်ပိုငြိမ်ပြီးစက်ပိုင်းဆန်ရတုတ်ပြင်မှုအားကောင်းလာတယ်လို့ဒါဟာအားလုံးအနေနဲ့လုံးဝလည်းမျှော်လင့်မထားတဲ့ပုံစံပါ
။ Washington ကားပြပွဲကိုတွားရောက်ကြည့်ရှုခဲ့တဲ့ကိုချမ်းမြေအောင်ကတော့သူတွေ့ကြုံခဲ့သမျှတွေကိုအခုလိုပြောပြပါရစေ။
ဒီဝါရှင်တန်ကြားလို့ရှိုးမှာကားကုမ္ပဏီတွေကပြတာတာမဟုတ်ခဲ့တဲ့ဒါဒီအနာပွဲစားတွေကပြတာတယ်ဆိုတော့အများသားဖြင့်ကားတွေကအမ်ဇူယိုလူတွေစီးဖို့ကားတွေပေါ့နော်ကွန်ဆူမာကားတွေတွေ့ရတာများတယ်ကားကုမ္ပဏီကတော့အကုန်လာတယ်စက်ဒန်ရှိမယ်ဥစား SUV ရှိမယ်ဥစားကြံကားလိုမျိုးဥစားရှိမယ်
အဲ့ဒီကားရဲ့ဈေးနှုန်းကရောဘယ်လောက်ရှိလဲ
5000ကနေပြီးတော့အဲ့ဒီဒေါ်လာ5000-6000လောက်ကြည့်ပေါ့
ဒေါ်လာ1000ခွဲလောက်တန်ကားတွေကဘယ်လိုကားမျိုးတွေကိုရနိုင်လဲ
ပြောရမယ်ဆိုဒီနိုင်ငံမှာရှိတာ Honda Fit ပေါ့နော်တခြားနိုင်ငံတွေမှာတော့ Honda Jazz လို့ခေါ်တာအဲ့ဒါမျိုးတွေရှိမယ် Toyota ထူးရှိတဲ့စားရောင်ပေါ့နော် AE တို့ပါတော့အဲ့ဒါမျိုးရှိမယ်နောက်ပြီးတော့ကားအသေးလေးတွေရှိမှာပေါ့ Economy ကားတွေအဲ့ဒါတွေကတော့ဈေးအသက်သာဆုံးအဲ့မဲ့ AT ဥစား luxury ကားတွေရောရှိမယ် Jaguar တို့ Lexus တို့ဘာလို့အားလားဆိုရင်တော့ဥစားဒေါ်လာ5,000-6,000ပေါ့
အဲ့လိုကားတွေအကုန်လုံးကဓာတ်ဆီနဲ့မောင်းတဲ့ကားတွေပဲလား
အများကြီးဒီနေ့ဥစားစတွေ့ရတာကကားကုမ္ပဏီတွေကသူတို့ရိုးရိုးကားကိုဥစား gas move ဖြစ်နေ hybrid ဥစားတွေစထုတ်လုပ်တယ်နောက်ပြီးလို့ရှင်တချို့ကုမ္ပဏီ Toyota ဆိုလို့ရှင်သူတို့မှရှိတဲ့ hybrid Prius သူတို့မှရှိပြီးတာဒါပေမဲ့ဒီနေ့မှတွေ့ရတာ Prius Prime ဆိုတာသူက hybridပြန်ပြီးအပူကြီးလာတယ်ဆိုတော့ဥစား plug-in hybrid လို့ခေါ်တာ gas engine လည်းပါတယ်ဥစား electronic engine လည်းပါတယ်အဲ့ဒါကို electronic engine ကို plug ထိုးပြီးတော့ဥစား charge လုပ်လို့ရတာပေါ့နော
် Toyota ထုတ်တဲ့ Prius C ဆိုလို့ရှိရင်သူကဟိုကား battery နဲ့လည်းမောင်းတယ်ဓာတ်ဆီနဲ့လည်းမောင်းတယ်ပေါ့နော်ဒါပေမဲ့လည်းဒီဟို battery ကိုအလျော်လျောက်အားပြန်သွင်းတာကတော့ဒါကားမောင်းတဲ့အချိန်မှာသွင်းတာပေါ့ကားရက်နေတဲ့အချိန်မှာလည်းပဲဒါလျှက်စစ်ကိုတီးတန့်ဟိုသွင်းလို့ရတဲ့စနစ်မျိုးပေါ့နော
်အဲ့ဒါပြောရမယ်ဆိုရင်သူကလုံးဝအလျက်စကားလို့မခေါ်ဘူးပထမ Prius Hybrid ကသူက gas engine ကိုပို့ပြီးဥစားပေးပြီးတော့သူ့ရဲ့ electronic engine ကကုညီတာပေါ့နော် gas engine ကိုဟိုကမောင်းနေရင်လည်းအဲဒီဟိုက electronic engine ကို charge လုပ်သွားတာ braking တွေဘာတွေမှာဆိုလို့ရှင်အခုကြတော့ Prius Prime ကြတော့သူက engine သူ့ရဲ့ electronic engine နဲ့ဟို gas engine တွေကတက်တက်ဖြစ်သွားပြီးတော့အဲဒီ electronic engine ကိုကိုကြိုက်တဲ့အချိန်မှာcharge လုပ်လို့ရတယ်။ဥစားရကားရထားပြီးတော့အင်ဂျင်ပလက်ပေါက်နဲ့ထိုးပြီးတော့ charge လုပ်လို့ရတယ်။နောက်ပြီးလို့ရှိရင်သူ့မှာ feature တစ်ခုရှိတာ electronic engine ကိုပဲဥစားသုံးပြီးတော့မောင်းလို့ရတယ် gas engine မသုံးဘဲနဲ့။အဲ့ဒါဆိုအနည်းဆုံး25မိုင်လောက်အဲ့ electronic engine နဲ့ပဲမောင်းလို့ရတယ်။ဒါပေမဲ့အဲ့ဒါပို့ပြီးတော့မာပူများခြင်းနဲ့ဆိုရှင် gas engine နဲ့ပေါင်းလို့ရှိပို့ပြီးတော့ဝေးဝေးသွားနိုင်တယ်။
ဆိုတော့ Toyota ထုတ်ထားတဲ့ဒီ battery အသုံးပေါ့နော် hybrid car အသေးလေးတွေဆိုလို့ရှိရင်ဟို mile 50ပတ်ဝန်းကျင်လောက်အခုမောင်းလို့ရနေတယ်ဆိုတော့အခုဒီနောက်ဆုံးထွက်တဲ့ကား model တွေကြတော့မိုင်ဘယ်လောက်လောက်ပေးထားလဲနှစ်မျိုးပေါင်းသုံးရင်ပေါ့
သူတတ်မှတ်ထားတဲ့ EPA တတ်မှတ်ထားတာတော့သူနံပါတ်ကတော့2မျိုးပေါ့နော်ဒါ EMPG လို့ခေါ်တယ် electronic ဥစ္စာ mile per gallon အဲ့ဒါဆိုရင်တချို့က80 90အလားလောက်နဲ့တွေ့ရမယ
်ဟိုလျှက်စစ်ကားတွေရောတွေ့ရလား
လျှက်စစ်ကားတွေတော့တွေ့ရဒါပေမဲ့ concept နဲ့ဥစ္စာပြထားတာများတယ်full electric တွေပါတယ်တော့တိတ်မတွေ့အောင်ဘာဖြစ်လို့လဲဆိုတော့ဒီကားပွဲမှာ Tesla မလာဘူး Tesla အားလုံးကြည့်တဲ့အချိန်မှာ तू က full electric car ပေါ့နော်ဒါပေမဲ့ဒီ show ပွဲကို Tesla မလာဘူးဒါပေမဲ့တခုတွေ့ရတာ Chevy Volt တွေ့ရတယ် Chevrolet company ကထုတ်တဲ့ Chevy Volt ဆိုတော့ तू က full electric car ပဲဒါပေမဲ့သူ့မှာ engine တိတ်လေးပါတယ
်ကိုချမ်းမြင့်အောင်ကားတွေတွားကြည့်ခဲ့ရတော့ဘယ်လိုကားမျိုးတွေကိုကိုစိတ်ထဲမှာသဘောအကျဆုံးဖြစ်ခဲ့လဲ
ကျွန်တော်ကြိုက်တာတော့အဲ့ဒီ hybrid တွေပါတယ်ကျွန်တော်ကြိုက်တယ် Toyota ထုတ်ရဒါပေမဲ့ဟိုပြောရမယ်ဆိုကိုပိုင်ကြိုက်တယ်ဆိုရင်ဥစား Honda Civic ကိုကြိုက်တယ
်အော် तू Honda Civic ကဒါ hybrid လားဒါမှမဟုတ်ရင်ဈေးနှုန်းကြောင့်သူပိုကြိုက်တာလား
Honda Civic ကဈေးနှုန်းကြောင့်လည်းကြိုက်တယ် तू hybrid မဟုတ်ပြင်မဲ့လည်း gas engine ဖြစ်နေပြင်မဲ့ तू ဥစား mileage ကတကာလင်ကိုဥစား30ကျော်လောက်ရမယ် highway မှာဆိုရင်40နီးပါးလောက်ရမယ်ဆိုတော့mileage တော့ကောင်းတယ
်ဒီ Dacia ရောတုံးတယ် hybrid ကားမျိုးစားတွေကိုပူကြိုက်လားဒါမှမဟုတ်လို့ရှိရင် Dacia ကြီးပဲအဲတုံးလို့ရတဲ့ကားမျိုးတွေကိုပူကြိုက်လား
တော့ပြောရမယ်ဆိုရှင်တော့အဲ့ဒီ hybrid ကိုပူကြိုက်တယ် electronic နဲ့ဟို gas engine နဲ့ပေါင်းထားတာပူကြိုက်တယ်ဆိုနှစ်ခုရတာပေါ့နော်ဒါပေမဲ့များသောအားဖြင့်အဲ့ဒီအဲ့လိုမျိုးပေါင်းထားတဲ့ကားတွေကလောကြီးတိတ်ပြီးတော့ဥစားတိတ်မလာဘူးတိတ်ပြီးတော့ excited မဖြစ်ဘူးပေါ့နော်တို့ကပြိုင်ရားနဲ့မတူဆိုလောကြီးတိတ်ပြီးတော့ဟိုကไอ้ลงชาวป่ะเนาะだใบแม้นาวมาได้ไอ้ที่ค่าเนี่ยปูပြီးတော့အဲ့လိုတန်ရားနဲ့တူအောင်လုပ်မယ်ဖတ်ပုံနဲ့လုပ်မယ်
ုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။စောစောကစပိုင်းဆိုင်ရာချွေရင်ချက်ကြောင့်အတန်နှွင့်နေချိန်မှာရုတ်တရက်အတန်ဖိုင်ရဆိုင်သွားခဲ့ရလို့နားဆင်နေတဲ့ပြည်သက်အတွက်အဆင်မပြေဖြစ်ခဲ့ရတာကိုတော့နူးညွတ်တောင်းပန်ပါလေရှင်။ထုတ်လွှင့်နေကြအေရီတာအာဘောအစီအစဉ်ကိုလည်းဆက်လက်ပြီးတော့ထုတ်လွှင့်မပေးနိုင်တော့ဘူးဆိုတာကိုအသိပေးလိုပါလေရှင်။ VOA American တန်ကနေ2019ခုနှစ် January February 9ရက်အင်ကာနေမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နိုင်ကနေ9နိုင်အထိတစ်ချိန်နေ့လည်း၁၂နိုင်ကနေနေ့ကင်းတနအီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အင်ကာနေညနေကင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အင်ကာနေညပိုင်းမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဒီခုအင်ကာနေမနေ့ခင်ကထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမတို့ရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်အစီအစဉ်အဆုံးမသတ်ခင်မှာတော့ထိတ်တန့်ရောက်တဲ့ရင်အချင်းချုပ်ကိုမတ်စုမြတ်မောင်ကညင်ညာပေးပါအောင်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်ဝင်ခွင့်တားမြင့်မိန့်ကိုဘာကြောင့်ပြန်လဲပြဋ္ဌာန်းပေးတဲ့ဆိုတဲ့ရှောက်ထားချက်ကိုအမေရိကန်တရားရေးဌာနကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ဒီနိုင်ငံအနောက်ဖက်ချမ်းအယူခံတရားရုံးကိုတင်ပြခဲ့ပါတယ်။အမေရိကန်အနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးမှာသမ္မတရဲ့အမိန့်ကိုဆက်ပြီးတော့တားဆီးသင့်မသင့်ဆိုတာကိုဒီကနေ့အင်္ဂါနေ့ကြလို့ရှိရင်ကြားနာစစ်ဆေးမှာပါသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြန်ပြီးတော့မပြဋ္ဌာန်းဖို့အတွက်ကုမ္ပဏီပေါင်း100နီးပါးအပြင်ပြည်내နှစ်ခုနဲ့နိုင်ငံခြားရေးဝန်ကြီးဟောင်း2ယောက်တို့ကဆန်ဖရန်စစ္စကိုမြို့မှာရှိတဲ့အယူခံတရားရုံးမှာရှောက်ထားခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့ John Kerry နဲ့ Madeleine Albright တို့အပါအဝင်ဩဇာညောင်းတဲ့ဒီမိုကရက်တွေကသမ္မတရဲ့အမိန့်ဟာအသေးအချာစဉ်းစားလုပ်ခဲ့တာမဟုတ်ဘူး။လက်တွေ့ကျင့်သုံးတဲ့နေရာမှာအားအနေချက်တွေများတယ်ရှင်းလင်းမှုမရှိဘူးလို့ထောက်ပြပြီးတော့သမ္မတရဲ့လုပ်ပိုင်ခွင့်အမိန့်ကိုဆက်ပြီးတော့တားဆီးထားပေးဖို့အမေရိကန်အနောက်ဖက်ချမ်းဒီခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးကိုသဘောထားထင်မြင်ချက်တွေပေးပို့ခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့စစ်တပ်ကိုအပြေးအဝထောက်ခံထောက်ပံ့အားပေးသွားမှာဖြစ်တဲ့အကြောင်းဖလော်ရီဒါပြည်နယ်တမ်ပန်မြို့ကမက်ဒီလ်လေတဲ့အခြေဆိုင်စခန်းမှာဒီ CENTCOM လို့ခေါ်တဲ့အမေရိကန်စစ်တပ်ဗဟိုကုတ်ကဲရေးဌာနချုပ်ကိုတနင်္လာနေ့ကတွားရောက်ဆင်မှမိန့်ခွန်းပြောကြားခဲ့ပါတယ်ဒီသမ္မတဒေါ်နယ်ထရမ့်အခုနောက်နှစ်ပိုင်းအတွင်းဗြိတိန်ကိုတရားဝင်တွားရောက်တဲ့အခါမှာဒီလွှတ်တော်ထဲမှာစကားပြောခွင့်ပေးမဲ့ကိစ္စကိုသူ့အနေနဲ့အပြင်းထန်ဆန့်ကျင်ကန့်ကွက်တယ်လို့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောကြားခဲ့ပါတယ်။လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ OHCA ကဒီ February 3ရက်နေ့မှာထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူ့ခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ဖော်ပြထားပြီးတော့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးရောက်နိုင်တယ်လို့ဖော်ပြထားပါတယ်အဲ့ဒီလိုမျိုးကုလသမဂ္ဂရဲ့အစီရင်ခံစာပါတွေးရှိချက်တွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံခြားရေးဌာနအနေနဲ့အလွန်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရခိုင်ပြည်နယ်မှာနည်းမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းမှာရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းဆက်ဆဲချက်တွေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်ရတဲ့အကြောင်းကိုဒီအစင်တစိုက်အမေရိကန်ပြည်ထောင်စုကထုတ်ဖော်အသိပေးနေတဲ့အကြောင်းကိုနိုင်ငံခြားရေးဌာနအရှေ့အာရှရေးရာပြောခွင့်ရအမျိုးသမီးကတင်းလာနေမှာပြောကြားခဲ့ပါတယ်တခါဒီရခိုင်ပြည်နယ်မောင်တော်မြို့နယ်ရွှေဘဟုဖုံးတော်ကြီးကျောင်းတိုက်မှာ YW စာသားပါတဲ့စိတ်ကြွဆေးပြား42သိန်းကျော်နဲ့လက်နက်ခဲယံအချို့ကို February 5ရက်နေ့တုန်းကဖမ်းဆီးရရှိခဲ့ပါတယ်။ရွှေဘဟုဖုံးကြီးကျောင်းကကျောင်းတိုက်ဆရာတော်စီးနှင်းလိုက်ပါလာတဲ့ကားကိုစစ်ဆေးရေးဂိတ်တစ်ခုမှစစ်ဆေးစဉ်ကားပေါ်မှာစိတ်ကြွဇွေးတွေတွေ့ခဲ့တယ်လို့ဖုံးတော်တွေ့ခဲ့တဲ့အတွက်ကြောင့်မလို့ဖုံးတော်ကြီးကျောင်းကိုတက်ဆိုင်ရာကတွားရောက်စစ်ဆေးခဲ့တာမှာအခုလိုမျိုးစိတ်ကြွဆေးပြားအများပြားဖမ်းဆီးရမိတာဖြစ်တယ်ဆိုပြီးတော့မောင်တော်မျိုးနဲ့ရဲတပ်ဖွဲ့မှုက VOA မြန်မာပိုင်းကိုပြောပါတယ်။တခါဒီမြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံတွေကခလေးငယ်တွေအပါအဝင်အာရှနဲ့အရှေ့အာရှနဲ့ Pacific ဒေသတွေကခလေးငယ်တွေဆက်လက်ရှင်သန်နေထိုင်ရေးအတွက်ကိုအရေးပေါ်လိုအပ်နေတဲ့အကူအညီတွေပေးနိုင်ဖို့ American Dollar 42သန်းရန်ပုံငွေလိုအပ်တယ်လို့ကုလသမဂ္ဂကလေးသူငယ်များကုညီဆောက်ရှောက်ရေးအဖွဲ့ UNICEF ကဒီကမ္ဘာအလှူရှင်တွေကိုပန်ကြားလိုက်ပါတယ်2019ခုနှစ်အတွင်းမှာကလေးငယ်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်နေကြောင်းတင်ပြထားတဲ့အစီရင်ခံစာထဲမှာမြန်မာနဲ့မြောက်ကိုရီးယားနိုင်ငံကကလေးတွေရဲ့အခြေအနေတွေကိုအသာပေးဖော်ပြထားပါတယ်။မြန်မာနိုင်ငံကပြည်내၃ခုမှာကာလကြာရှည်ဖြစ်နေတဲ့ပဋိပက္ခတွေကအိုးအိမ်ပြေထွက်ပြေးနေကြရသူ2,200ထက်မနည်းရဲ့အခြေအနေကိုပို့ပြီးတော့စိုးစီတယ်လို့အဲ့ဒီအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။
အင်ဂါနေ့မနက်ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်မှုကဥစာမိုးဝေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်အင်ဂါနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေကျွန်မခွာညိုပါရှင်
This program has come to you from the Voice of America, Washington.